Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ5ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကိုလိုင်းတိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမအနံလောပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြွှေပါ။အာဖဂန်နစ္စတန်နိုင်ငံမှာနေစီမထဆရာဝန်များအဖွဲ့ MSF ကဖွင့်ထားတဲ့စစ်ရုံကိုတိုက်ခိုက်ခံရတာဟာသူတို့ရဲ့လေကြောင်းတိုက်ခိုက်မှုမဟုတ်စုံစမ်းစစ်ဆေးမယ်လို့အမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကဖမ်းဆီးထားတဲ့တောင်ကိုရီးယားတပ်သူចောင်းသားတဦးကိုပြန်လွှတ်ပေးလိုက်ပါပြီ။တခါ2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတို့အနည်းငယ်ရောကျသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
ကောင်းပါပြီတောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်စီယုံရိပ်ခီးစဉ်အကြောင်းကြားရမှာတော့
အကြေညွှန်းများအဲ့လေဒီအစိုးရဖြစ်လာရင်ငင်းချမ်းရဲ့ကိစ္စနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့အမေကွန်မေးကြပါတယ်နောက်ပြီးမြေဆုံရေကာတာနဲ့ပတ်သက
် NLD ရဲ့မြစ်ကြီးနာပြည်လူလူတော်ကိုစလေလောင်ဦးအင်ထုံခါနော်ဆန်ပြောတော်ရပါရှင်အသေးစိတ်ကိုသတင်းတွေပြီးမှတင်ပြပေးဖို့ရှိပါတယ်ကြအပြင်နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲကလဟဲမြို့မှာလက်ရှိအာဏာရပါတီအနေနဲ့မဲဆွဲစည်းရုံးမှုအပေါ် NLD ကဝေဖန်လိုက်တဲ့သတင်းပြန်လည်တင်ပြချက်နဲ့အတူပြစ်ခတ်ရက်စဲရေးနောက်ဆုံးရသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့သတင်းလာနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမခင်ဖြူတွင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာနေစီမထဆရာဝန်များအဖွဲ့ MSF ကဖွင့်ထားတဲ့စစ်ရုံကိုလေကြောင်းကတိုက်ခိုက်ခံရတာဟာသူတို့ရဲ့လေကြောင်းတိုက်ခိုက်မှုမဟုတ်စုံစမ်းစစ်ဆေးမယ်လို့အမေရိကန်ကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်လူ22ဦးထက်မနည်းသေဆုံးခဲ့ရတာပါပြည်စုံမှုနဲ့ပွင့်လင်းမြင့်သားမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကခရီးပေးပါရယ်အာဖဂန်နစ္စတန်မြောက်ပိုင်းကွန်ဒူးစ်မြို့မှာစနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုအကူအညီပေးရေးအဖွဲ့တွေကအပြင်းထန်ဝေဖန်ပြစ်တင်နေကြပါရယ်ကွန်ဒူးစ်ကအခြေအနေဟာမရေမရာနဲ့ရှုပ်ထွေးနေတယ်လို့စပိန်နိုင်ငံကိုအသွားတနင်္ဂနွေနေ့မှာဝန်ကြီးကာတာကသတင်းတောက်တွေကိုပြောပြီးအချက်အလက်အမှန်သိအောင်လုပ်သွားမယ်လို့ဆိုပါရယ်အဲ့ဒီဒေသမှာဆေးဘက်ဆိုင်ရာလိုအပ်ချက်တွေကိုအကူအညီပေးဖို့အမေရိကန်တပ်ဖွဲ့တွေကိုသူညွှန်ကြားထားတယ်လို့လည်းပြောပါရယ်စစ်ရုံဘုံကျဲတိုက်ခတ်ခံရမှုအပေါ်တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ MSF အဖွဲ့ကတောင်းဆိုထားပါရယ်ဒီတိုက်ခတ်မှုမှာစစ်ရုံဝန်တန်း12ဦးနဲ့လူနာ10ဦးသေဆုံးတယ်လို့ MSF ကပြောဆိုထားတာပါတာလီဘန်လက်နက်ကိုင်10ယောက်ကနေ15ယောက်အထိဟာစေယုံထဲနဲ့စေယုံဝင်းထဲမှာပုံနေကြတယ်လို့အာဖဂန်အာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါရယ်ရှင
်တူရကီနိုင်ငံကရုရှားဂျက်တိုက်လေယာဉ်တွေနေနဲ့ဆီးရီးယားနဲ့နယ်စပ်နားမှာသူ့လေပိုင်တဲ့ထဲကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်အခုလိုလေကြောင်းချိုးဖောက်မှုဖြစ်လာတာကြောင့်တူရကီရဲ့ F-16 တိုက်လေယာဉ်တွေနေနဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားအောင်နောက်ကနေလိုက်ကြည့်ခဲ့ရတယ်လို့တူရကီအစိုးရကထုတ်ပြောလိုက်ပါတယ်တူရကီနိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်ထဲမှာအခုလိုလေကြောင်းကျူးလွန်မှုစနေနေ့ကစဖြစ်ခဲ့တဲ့နောက်ထပ်ဆက်လုလာလို့မလိုလားအပ်တာတွေဖြစ်လာရင်ရုရှားတာဝန်ပဲဖြစ်တယ်လို့နေတူအဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံအစိုးရကသတိပေးလိုက်ပါတယ်။ရုရှား Interfax သတင်းဌာနကတော့တူရကီမှာရှိတဲ့ရုရှားတန်ရုံကိုကိုးကားပြီးဒီအဖြစ်အပျက်ဖြစ်ခဲ့တာတော့မှန်တယ်။ဒါပေမဲ့တူရကီအရာရှိတွေကိုဒီအကြောင်းရှင်းပြထားပြီးသားဖြစ်တယ်လို့ဆိုပါတယ်။အခုလိုအချိန်မှာနေတူအတွင်းမှုချုပ် Jens Stoltenberg ကဒီရုရှားရဲ့စီးရီးယားမှာလုပ်ရတဲ့အတွက်သူ့အနေနဲ့တူရကီနိုင်ငံသားရေးဝန်ကြီးဖရီဒန်စင်နာလီဂွန်းနဲ့တွေ့ခဲ့တယ်။ရုရှားရဲ့ခုလိုလေကြောင်းကျူးလွန်မှုကလက်ခံနိုင်စရာအကြောင်းမရှိဘူးလို့သူထုတ်ပြောပြီးသားဖြစ်တယ်လို့ဗီဒီယိုကနေတဆင့်ဒီနေ့ပဲကြေညာချက်ထုတ်ပြောလိုက်ပါတယ်။အတူရင်မူစတိုတန်ဘတ်ကဆက်ပြီးရုရှားရဲ့ခုလုပ်ရတဲ့ကြောင်းဒီဒေသအတွင်းမှာလုံခြုံရေးနဲ့တည်ငြိမ်မှုတွေအထောက်အကူမပြုဘူး။ဒါကြောင့်နေတိုရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အဖွဲ့အနေနဲ့ဒီရုရှားလုပ်ရတဲ့ပေါ်ဆွေးနွေးဖို့ဒီနေ့အစည်းအဝေးခေါ်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာအနေနဲ့လည်းအမေရိကန်ဆွေးရအနေနဲ့ဒီရုရှားလုပ်ရပေါ်တူရကီဆွေးရနဲ့ဆက်လက်ဆွေးနွေးနေတယ်လို့အမေရိကန်ကာကွယ်ရာရှိတွေကထုတ်ပြောနေပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကဒီဖမ်းဆီးထားတဲ့တောင်ကိုရီးယားတပ်သားចောင်းသားတို့ကိုပြန်လွှတ်ပေးလိုက်ပါတယ်။အဲ့ဒီចောင်းသားဟာအမေရိကန်ပြည်ထောင်စုမှာအမေရိကန်နေထိုင်ခွင့်ရထားသူဖြစ်ပြီးမြောက်ကိုရီးယားနိုင်ငံကိုတရားမဝင်ဖြတ်ဝင်နေဆိုပြီးတော့လွန်ခဲ့တဲ့6လကလေးကဖမ်းဆီးခံထားရတာပါ။အသက်21နှစ်အရွယ်ဂျူဝွန်မွန်းကိုကိုရီးယားနိုင်ငံနဲ့ဆက်အပြစ်ရဲ့ပမွန်ကျုံချေးရွာကတဆင်ဒီကနေ့တောင်ကိုရီးယားစံတော်ချိန်နေ့တဲ့ပိုင်းမှာပြန်လည်လွှဲပြောင်းပေးခဲ့တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်တောင်ကိုရီးယားထောက်လန့်ရေးတွေလက်ထက်ဂျူးကိုလွှဲပြောင်းပေးခဲ့ပြီးမြောက်ကိုရီးယားမှာသူနေထိုင်ခဲ့ချိန်နဲ့ပတ်သက်တာတွေကိုမေးမြန်းကြမယ်လို့ဝန်ကြီးဌာနပြောခွင့်ရသူက AFP သတင်းဌာနကိုပြောပါရယ် တရုတ်နိုင်ငံတန်တုံမျိုးကအနေနဲ့ဆက်ကိုဖြစ်ပြီးမြောက်ကိုရီးယားနိုင်ငံတဲဝင်လာတဲ့ဂျူးကိုဧပြီလ22ရက်နေ့ကဖမ်းခဲ့တာလို့မြောက်ကိုရီးယားအစိုးရအဖွဲ့ကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်ဂျူးဟာအမေရိကန်ပြည်ထောင်စုမှာ2000ခုနှစ်ကတည်းကနေထိုင်လာသူဖြစ်ပြီးအမြဲတမ်းနေထိုင်ခွင့်အစဉ်ရထားပြီးတော့နယူးယောက်တပ်သူကကြောင်းသားတူလည်းဖြစ်ပါတယ်သူကိုပြီးခဲ့တဲ့လကပျုံရဲမြို့တော်မှာသတင်းတောက်တွေနဲ့ပေးထွက်ခဲ့ပြီးတော့မြောက်ကိုရီးယားအစိုးရကချိုတင်ပြင်ထားပုံရတဲ့ကြေညာချက်ကိုဖတ်ပြခဲ့ပါတယ်သူအပြစ်ကျူးလို့နဲ့ဆိုတာကိုအဲ့ဒီတင်ညာချက်ထဲမှာဝေဖန်ချပြီးတော့သူ့ကိုကောင်းကောင်းမွန်မွန်စောက်ရှောက်တဲ့အတွက်မြောက်ကိုရီးယားအစိုးရကိုကျေးဇူးတင်တဲ့အကြောင်းပြောခဲ့ပါရရှင်
။အမေရိကန်ပြည်ထောင်စုဂျပန်နဲ့ပစိဖိတ်ရဲဝန်10နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာအဟန့်တားတွေကိုရှော့ချပြီးကမ္ဘာစီးပွားရေး40ရာခိုင်နှုန်းရှိတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားကုန်သွယ်ဆိုင်ရာစီးပွားစည်းကမ်းတွေကိုချမှတ်ထားတဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်တရက်ကိုဒီနေ့ရလိုက်ပါတယ်။ခုနှစ်ကြာစစ်ဆင်ညှိနှိုင်းမှုတွေအဆက်မပြတ်လှုပ်ဆောင်ခဲ့ပြီးနောက် TPP လို့တူကောက်ခေါ်တဲ့ Pacific သမုဒ္ဒရာတစ်ပတ်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်သဘောတူညီစာချုပ်ကို Georgia ပြည်နယ် Atlanta မြို့မှာဒီနေ့ရယူနိုင်ခဲ့တာပါ။စိုက်ပျိုးရေးနဲ့မွေးမြူရေးထွက်ကုန်တွေ၊မော်တော်ကားနောက်ဆုံးပေါ်နည်းပညာတွေ၊နောက်ဆုံးပေါ်ဆေးဝါးတွေနဲ့အခြားထုတ်ကုန်ပစ္စည်းပေါင်းများစွာကိုကုန်သွယ်ရာမှာသတ်မှတ်ထားတဲ့အဟန့်တားတွေကိုရှော့ချဖို့နဲ့တဘာဝပတ်ဝန်းကျင်နဲ့လုံထမကြီးရာစီးမင်းစည်းကမ်းတွေချမှတ်သွားဖို့ကိစ္စတွေကိုဒီနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။တကယ်တော့ကျုပ်ရဲ့စီးပွားရေးကြီးမားလာမှုကိုထိန်းနှိမ့်နိုင်ဖို့အတွက်အမေရိကန်ကဥဆောင်ဂျိုးပန်းနဲ့ဒီ TPP သဘောတူစာချုပ်အသေးစိတ်အချက်အလက်တွေကိုဒီနေ့နှောင်းပွဲမှာကြေညာဖို့မျှော်လင့်ရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီသဘောတူညီချက်အတည်ဖြစ်ဖို့ကတော့ Pacific ရေဝန်12နိုင်ငံလုံးရဲ့ဥပဒေပြုလွှတ်တော်တွေအတည်ဒီကအတည်ပြုပေးရပါပါ။ American Congress လွှတ်တော်ကဒီသဘောတူညီချက်ကိုအတည်ပြုမပြုမသေးချာသေးပေမဲ့အခုလိုနိုင်ငံတွေကြားမှာ TPP သဘောတူညီချက်ကိုရယူနိုင်ခဲ့တာကတော့သမ္မတဥပမာရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကြီးမားတဲ့အောင်မြင်မှုတစ်ခုပဲဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။မကြာခင်လပိုင်းတွေအတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာဒီရွေးကောက်ပွဲနဲ့အတူနိုင်ငံရေးအခြေအနေတည်ငြိမ်မှုအပေါ်ဆိုရင်ချက်တွေကြောင့်ရှင်းနှစ်ထဲရင်းနှီးမြှုပ်နှံမှုပမာဏကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါတယ်။ဒီလိုရင်းနှီးမြှုပ်နှံမှုရော့နယ်သွားနိုင်တဲ့အခြေအနေနဲ့ဒီနှစ်အတွင်းမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လာမယ့်ဒီ2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအနည်းငယ်ကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။2014-15ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိရာကနေ 2015-16 ဘဏ္ဍာရေးနှစ်ကျရင်တော့ 6.5 ရာခိုင်နှုန်းလောက်ပဲရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါစီဝါရေးကျဆင်းရတဲ့အကြောင်းရင်းတွေထဲမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာကတခုအပါအဝင်ဖြစ်တယ်လို့သုံးသပ်ထားပေမဲ့ရွေးကောက်ပွဲလွန်ကာလမှာတော့ကုန်ထုတ်လုပ်မှုနဲ့ဆက်မှုလုပ်ငန်းတွေအားကောင်းလာဖို့မျှော်လင့်ရတဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အစဉ်ကစားမှာဖော်ပြပါတယ်ပြည်ခဲ့တဲ့နှစ်ဇူလိုင်လကနေဩဂုတ်လအထိမြန်မာနိုင်ငံနေရအများပြားမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လူတွေရာနဲ့ချီတိဆုံးပြီးတန်းနဲ့ချီအိုးအိမ်မဲ့ဒုက္ခရောက်ခဲ့ကြရတယ်လို့သိနေဆိုင်ခင်တွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေအများပြားလည်းထိခိုက်ပျက်စီးခဲ့ရတာပါရေကြီးတံခံရတဲ့ဒေသတချို့မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ရုန်းကန်နေရဆဲဖြစ်တယ်လို့အခုချိန်ထိအကူအညီတွေကလည်းလိုအပ်နေဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာစီးပွားရေးအရလုပ်ပိုင်ခွင့်တွေနဲ့လူမှုရေးနိုင်ငံရေးအရစိန်ခေါ်မှုတွေရှိနေပေမဲ့လို့မြန်မာစီးပွားရေးပြည်ပပြောင်းလဲမှုတွေဟာစားသုံးသူတွေနဲ့ရင်းနှီးမြှုပ်နှံသူတွေကြားမှာတော့ယုံကြည်မှုပုံမရရှိလာနေပြီးမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ၈နှစ်အတွင်းမှာလည်းအလဲအလတ်နှုန်းနဲ့ဆက်ပြီးတော့ရှိနေမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့အစဉ်ကစားထဲမှာခန့်မှန်းဖော်ပြထားပါတယ်ရှင်
။ American သမ္မတလောင်းအဆိုပြုထားသူ Hillary Clinton အနေနဲ့နိုင်ငံထဲမှာတနက်ကင်ဆာမှုထိန်းချုပ်ရေးတိုးမြှင့်လှုပ်ဆောင်ဖို့အကြံပြုချက်တစ်ခုဒီနေ့ရှင်းပြဖို့ရှိနေပါတယ်။ဒီတနက်ကင်ဆာမှုထိန်းချုပ်ရေးပြဿနာဟာနိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်နဲ့သူမရဲ့ပြိုင်ဘက် Republican သမ္မတလောင်းဆိုပြထားသူတွေအကြားကြီးမားတဲ့ကွဲပြားမှုတစ်ခုဖြစ်ပါတယ်။ကလင်တန်ရဲ့လက်ထောက်တွေကသူမအနေနဲ့နိုင်ငံရှေ့မြောက်ပိုင်းနယူးဟမ်ရှာပြည်နယ်မှာလုပ်မဲ့လူထုဆွေးနွေးပွဲနှစ်ခုထဲမှာဒီကိစ္စကို American လွှတ်တော်ကမဖြေရှင်းပေးနိုင်ရင်အုပ်ချုပ်ရေးဘက်အနေနဲ့လှုပ်ဆောင်သွားတဲ့အစီအစဉ်တွေကိုဆွေးနွေးချပြဖို့ရှိတယ်လို့ထုတ်ပြောထားပါတယ်။အရင် American အထက်လွှတ်တော်မှာလည်းဖြစ်ခဲ့တဲ့ကလင်တန်အနေနဲ့ဒီတနက်ကင်ဆာမှုဥပဒေကိုပုံမတင်ချဲ့အောင်လုပ်ပြီးတနက်ဝယ်ယူသူတွေကိုနောက်ခံသမိုင်းကြောင့်စစ်ဆေးမှုတွေအရင်လုပ်ပြီးမှရောင်းချဖို့ဆန္ဒထားရှိသူဖြစ်ပါတယ်။တကယ်တော့ဒီကိစ္စဟာ2016 American သမ္မတပြိုင်ပွဲအတွက်အစိုးရ Democratic Party နဲ့အထိုက်အခံ Republican သမ္မတလောင်းအစိုးရပြုထားသူတွေအကြားအခြေခံစဉ်းစားချက်အရကွဲလွဲမှုကြီးဖြစ်ပါတယ်ခင်ဗျ
ကမ္ဘာပင်လယ်သမုဒ္ဒရာတွေရဲ့ဂေဟဗီဒစနစ်မပြတ်စီအောင်ကာကွယ်ဖို့ရည်ရွယ်တဲ့ညီလာခံကြီးတစ်ချက်ကိုချီလီနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ဒီကနေ့ဗီဒီယိုမိန့်ခွန်းတစ်ရပ်ပြောကြားဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမေရီလန်းနဲ့ဝစ်စကွန်ဆင်ပြည်နယ်တွေမှာပင်လယ်ရေအောက်တက်ရှိသတ္တဝါတွေဆက်လက်ရှင်သန်နိုင်မှုအတွက်ဘေးမဲ့ဒေသတင်နှခုဖွင့်လှစ်မယ်အကြောင်းကိုလည်းသမ္မတအိုဘားမားကကြေညာမှာဖြစ်ပါတယ်။တခြားနိုင်ငံတွေကလည်းအလားတူလှုပ်ဆောင်မှုမျိုးတွေကြေညာကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုညီလာခံကတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီလည်းတက်ရောက်မှာပါ။ကောင်ဝန်တန်းွေထုတ်လုပ်မှုတွေကြောင့်ပင်လယ်သမုဒ္ဒရာတွေရဲ့အစိတ်အသင်ရတဲ့အခြေအနေတွေနောက်ငါးအလုံးကျွန်းဖန်းစီမှုတွေနဲ့ပတ်ဝန်းကျင်ညဉ့်ညမ်းမှုတွေဟန်တားနိုင်ရေးအစပြုလှုပ်ဆောင်ကြဖို့အဆိုပြုချက်တွေနဲ့ရပ်ပုံငွေထည့်ဝင်ကြဖို့နိုင်ငံတော်များများနဲ့အဖွဲ့အစည်းတွေကဒီညီလာခံကြီးမှာကတိပြုပြောဆိုကြမှာပါစီမင်းစည်းကမ်းနဲ့အညီလိုက်နာခြင်းမရှိတဲ့တရားမဝင်ငါးဖန်းကုန်သွယ်မှုတွေကိုတားဆီးသွားမယ်စစ်စကောက်လို့ခေါ်တဲ့ပင်လယ်ပြင်မှာကင်းထောက်တပ်ဖွဲ့တွေထားသွားမယ်အစီအစဉ်တရက်ကိုလည်းအမေရိကန်ကကြေညာနိုင်ွယ်ရှိပါတယ်ရှင်
ဒီနေ့အတွက်ပထမဆုံးနိုဘယ်ဆုကိုဒီနေ့စတင်ကြေညာလိုက်ပါပြီ။ဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာရှိတဲ့နိုဘယ်ကော်မတီကနေဆေးဘက်ဆိုင်ရာနိုဘယ်ဆုကိုအိုင်ယာလန်၊ဂျပန်နဲ့တရုတ်နိုင်ငံတို့ကသိပ္ပံပညာရှင်တွေကိုပေးအပ်လိုက်ပါတယ်။ကပ္ပါတန်ကောင်ကြောင့်ဖြစ်ရတဲ့ယောဂပုဂ္ဂိုလ်ကုသနိုင်တဲ့ကုထုံးတစ်ခုရှာဖွေခဲ့တဲ့အတွက်အိုင်ယာလန်နိုင်ငံကဝီလျံကမ်ဘယ်၊ဂျပန်နိုင်ငံကဆာတိုရှိအိုမူရာတို့ကိုပေးအပ်လိုက်တာဖြစ်ပြီးတရုတ်နိုင်ငံကသူယူယူကတော့ငှက်ဖျားယောဂဝေဒနာတွေအကြတိဆိုးမှုတိတိသာလျှော့ချစေတဲ့ဆေးတမျိုးရှာဖွေတွေ့ရှိမှုနဲ့အခုလိုဆူရရှိလိုက်တာပါသူတို့သုံးကဒီနေ့ဆေးဘက်ဆိုင်ရာနိုဘယ်ဆုပူရရတာဖြစ်ပြီးဒီသုံးရဲ့ဆေးဘက်ဆိုင်ရာရှာဖွေတွေ့ရှိချက်တွေဟာနှစ်စဉ်လူသားပေါင်းရာနဲ့ချီခံစားနေရတဲ့ယောဂတွေကိုတိုက်ဖြတ်နိုင်အောင်လူသားတွေအတွက်စမ်းထက်တဲ့ဤတွေရှာဖွေပေးလိုက်တာဖြစ်တယ်လို့နိုဘယ်ကော်မတီကထုတ်ပြောလိုက်ပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းစိတ်တမ်းရောက်တဲ့တွင်တွေကိုမခင်ဖြူထွင်းနဲ့ကဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပြည်သူတွေနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ဆင်းရဲမွဲတေမှုကနေချက်ချင်းလွတ်မြောက်ဖို့အာမမခံနိုင်ပေမဲ့ပွင့်လင်းမြင်သာတဲ့အစိုးရတရက်ဖြစ်ရေးကိုတော့အာမခံနိုင်တယ်လို့ကချင်ပြည်နယ်ကိုစီယုံရေးရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဆင်းရဲမွဲတေမှုလွတ်မြောက်ဖို့အတွက်အစိုးရတရက်အနေနဲ့စီမံကိန်းတွေမှာအဂတိလိုက်စားမှုကင်းရှင်းပြီးပွင့်လင်းမြင်သာဖို့နဲ့ပညာရေးအဆင့်အတန်းကိုမြင့်တင်ဖို့အရေးကြီးတယ်လို့လည်းထောက်ပြခဲ့ပါတယ်။ကချင်ပြည်နယ်စီယုံရဲခီးစဉ်အတွင်းမှာတော့ငိန်ချမ်းရင်မြစ်ဆုံစီမံကိန်းတို့အပေါ်ထောက်ခံသူတွေရဲ့မေခွန်းတွေနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။မတ်တိန်ထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအခုလာမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမတ်နေရအများစုအနိုင်ရပြီးအစိုးရဖွဲ့လာနိုင်ခဲ့ရင်လေပြည်သူတွေနှစ်ပေါင်းများစွာခံစားနေကြရတဲ့ဆင်းရဲမွဲတေမှုကိုချက်ချင်းလှည့်ငင်ဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်ဗမော်မြို့ကထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိတဲ့အစိုးရတရားနိုင်ငံတော်ရဲ့စီးပွားရေးစီမံကိန်းတွေကိုပြည်သူတွေအကျိုးရှိအောင်ပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်ပေးဖို့နဲ့အစိုးရတရားရဲ့လှုပ်ဆောင်ချက်တွေကိုပြည်သူကမကြိုက်ရင်ချက်ချင်းဖြုတ်ချနိုင်တဲ့နိုင်ငံရေးစနစ်မျိုးကိုတော့အာမခံပေးနိုင်တယ်လို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဗမော်မျိုးကထောင်းနဲ့ချီတဲ့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ
်မနက်ကပေးပြီးဒီနေ့မှာကျွန်တော်တို့ဘဝရေးကြောင်းလေးကိုကျဲဘာရလို့ပဲရှိရကြလို့ဆိုတော့ရှိတဲ့သဘောပေါ့ဒီနေ့ကျင်းမှာအလုံးစုံတဲ့ဒီလူတွေကျင်းနိုင်တော့တဲ့ဘုရားမမရှိဘူးဆိုရင်နောက်ရတော့ဘယ်မှာမှမနက်ကျရင်လည်းရေးတော့ဘယ်မှာဒီဘဝရတော့အပေါ်ရုံကြောက်ဆုတ်ဆိုင်ရောဆိုင်ကားလာတယ်ဒီလူကလည်းလာတယ်ပြက်ကနေနဲ့တော့မဟုတ်ပါဘူးဘုရားကျဲမှာ
ကချင်ပြည်နယ်တွင်းကဆစ်ဆောင်ဒုက္ခသည်တွေအရေးနဲ့တစ်တောတင်အစာတထုတ်ယူတဲ့အခြေအနေတွေကိုလည်းဒေါအောင်ဆန်းစုကြည်ကဝေဖန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်းကနိုင်ငံခြားသားတွေအများအပြားဝင်ရောက်လာမှုမှာဒေါအောင်ဆန်းစုကြည်မှာတာဝန်ရှိပါသလားဆိုတဲ့ထောက်ခံသူတဦးရဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားသွားပါတယ
်။
ဒေါ်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမှာတော့ကချင်ပြည်သူအများစုကငြိမ်းချမ်းရေးနဲ့အရင်စစ်ဆိုးရလက်ထက်တရုတ်တို့နဲ့သဘောတူထားတဲ့အီယာဝတီမြစ်ဆုံရေကာတာတိဆောက်ရေးလုပ်ငန်းတို့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒတွေကိုမေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ NLD ရဲ့မြေချင်းနာပြည်သူ့လွတ်တော်ကိုစလေလာဦးအင်ထုံးခန်တော်ဆန်ကအခုလိုပြောပါတယ
်။ငြိမ်းချမ်းရေးကိစ္စနဲ့အကြေုံများ NLD အစိုးရဖြစ်လာရင်ငင်းချမ်းရေးကိစ္စနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတော့မေးခွန်းမေးကြပါတယ်။နောက်ပြီးမြေဆုံရေကာတာနဲ့ပတ်သက်ပြီးမှဘယ်လိုလုပ်မလဲဆိုတဲ့ဟာကိုရောသူတို့မေးကြပါတယ်။အခုလုံးလုံးစီတော့ဒီဘက်ပိုင်းတော့ဒီပါရာရေးကိစ္စနဲ့ပတ်သက်ပြီးမှတော့ဘာဆိုရင်စိတ်တော်မရှိပါဘူး။ဥပမာဘုရားပါတာတရားတွေခရစ်ယာန်တွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ဘယ်သူမှလည်းဘာမှမပြောသလိုခရစ်ယာန်တွေဘက်ကလည်းဒီဘုရားပါတာပေါ်မှာဘယ်လိုမှမမြင်ကြပါဘူး။ပါရာရေးရတော့ကျွန်တော်ဒီမကျနအတိုင်းတာတော့ဘာမှမဖြစ်ပါဘူ
း NLD အနိုင်ရပြီးအစိုးရဖွဲ့နိုင်တဲ့အခါအပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားဆောင်ရွက်မယ်လို့ဒေါက်ဆန်းစုကြည်ကဖြေကြားခဲ့ပေမယ့်ဘလို့ပုံစံမျိုးဆောင်ရွက်သားမလဲဆိုတာကိုတော့မဖြေကြားခဲ့ပါဘူးကချင်ပြည်သူတွေကြားအကြီးကျယ်စိုးရိမ်နေကြတဲ့မြစ်ဆုံရေကာတာစီမံကိန်းအရေးကိုလည်းအရင်စစ်စိုးရနဲ့တရုတ်တို့ကြားမြစ်ဆုံရေကာတာအရေးဘလို့စားချုပ်ချုပ်ဆိုထားတယ်ဆိုတာကိုသိရှိမထားတာကြောင့်စီမံကိန်းနဲ့ပတ်သက်ပြီးရှေ့ဆက်ဘလို့ဆောင်ရွက်ရမလဲဆိုတာကိုမသိရှိသေးတဲ့အကြောင်းနဲ့အစိုးရဖွင့်နိုင်ခဲ့ရင်တော့စစ်စိုးရနဲ့တရုတ်တို့ကြားမြစ်ဆုံရေကာတာစီမံကိန်းဘလို့သဘောတူဆောင်ရွက်ထားတယ်ဆိုတာကိုပြည်သူကိုအရင်ဆုံးတင်ပြသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်အရင်စစ်ဆိုးရလက်ထက်တုန်းကတရုတ်နဲ့သဘောတူထားခဲ့တဲ့မြစ်ဆုံရေကာတာတိဆောက်ရေးစန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပြီးနောက်မှာတော့လက်ရှိသမရဦးသိန်းစိန်ကမြစ်ဆုံရေကာတာတိဆောက်ရေးလုပ်ငန်းကိုသူ့သမရတပ်တန်းမှခေတ္တဆိုင်ငံ့ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နဲ့မြန်မာတို့ကြားဘလို့ပုံစံမျိုးသဘောတူထားလဲဆိုတာကိုတော့အများပြည်သူကိုတင်ပြတာမျိုးမရှိသေးပါဘူးရှင်။
မတ်တင်ငိထိုက်စူးစီးတင်ပြတော့ပါရှင် VOA ကနေသတင်းလာနေညာဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရွေးကောက်ပွဲသတင်းနောက်တစ်ပုဒ်ကိုသဆက်သေးတင်ပြပါအောင်မယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲကမြို့နယ်တစ်မြို့နယ်အပါဝင်ဖြစ်တဲ့လဟဲမြို့မှာလက်ရှိအာဏာရပါတီအနေနဲ့မဲဆွယ်စီယုံရေးကာလတွေမှာလူမျိုးရေးအကြောင်းပြမဲဆွယ်မှုတွေလုပ်နေတယ်လို့ NLD ပါတီဝင်တွေကဆိုပါတယ်ဒါပေမဲ့လည်းကြံခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ကတော့ NLD ပါတီရဲ့ပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်အပြည့်စုံကတော့ကိုရင်တွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးမှာပါရှင
်နာဂတိုင်းသားများစုနေထိုင်တဲ့လဟဲမြို့မှာလာမယ့်ရွေးကောက်ပွဲကြရင်အင်အားကြီးပါတီနှစ်ခုဖြစ်တဲ့ဒီအောင်စုကြံခိုင်ရေးပါတီနဲ့ NLD ပါတီတို့ဝင်ရောက်ရှင်ပြိုင်ကြမှာပါမဲဆွယ်စီယုံကာလတွေမှာလက်ရှိအနာပါတီအနေနဲ့ဒီဒေသတဝိုက်မှာလူမျိုးရေးနဲ့ပတ်သက်ပြီးတော့မဲဆွယ်စီယုံမှုတွေလုပ်နေတယ်လို့လဟဲမြို့ NLD ပါတီဝင်တွေကဆိုပါတယ
်ဒီတစ်ဖက်ပါတီကနေပြီးတော့ဒီလွတ်တော်အမတ်လောင်းတွေကသူတို့လူတွေလွတ်ထားပြီးတော့ရွာတွေမှာရွာကြီးတွေမှာပေါ့နော်ဒီ NLD နိုင်ရင်စစ်ဖြစ်မယ်လို့ဆစ်စွန်တော့ကျွန်တော်ဒီတလူတွေအင်တာမကြောက်တာကိုအဲဆိုတော့ဆစ်ဖြစ်မှာတော့နောက်ပြီးတော့ NLD နိုင်အာနာလူပြောင်းပေးမှာမဟုတ်ဘူးဆိုတော့သူတို့ဆိုလိုတာ1990တုန်းကရုပ်ောက်ဝဲအချိန်တွေကိုဒါကိုသူတို့အနေနဲ့အဲတုန်းကလည်းအာနာမလွေးဘူးအခုလည်းစစ်တပ်ကအာနာလူပေးမှာမဟုတ်ဘူးဆိုပြီးတော့ဒါပေမဲ့ကျွန်တော်တို့ဒါကိုလည်းပြန်ရှင်းပြပါတယ်1990ရုပ်ောက်ဝဲအချိန်တွေတုန်းကနဲ့အခုလည်းရှိအချိန်တွေလုံးဝမတူပါဘူးလို့1990ရုပ်ောက်ဝဲဒီစစ်တပ်ကနေပြီးတော့ပူဆောင်ပြီးလုပ်တဲ့ရုပ်ောက်ဝဲဖြစ်တယ်အခုကျတော့ဒါတရားဝင်2008ဖွဲ့စည်းပုံချေခံဥပဒေရပေါ်လာတဲ့အစိုးရတရက်ကနေပြီးတော့ဖွဲ့စည်းထားတဲ့ရုပ်ောက်ဝဲကော်မရှင်ကနေပြီးတော့ကျင်းပတာဖြစ်တယ်။အားကြောင့်မို့လုံးဝအာဏာလွှဲမှာဖြစ်တယ်။အဲ့လိုလုပ်ချင်းဟာကျွန်တော်တို့ပြည်သူတွေကိုစော်ကားနေတာပဲဆိုပြီးတော့ကျွန်တော်တို့ဒီလိုပြန်ပြောပါတယ
်။ကြံခိုင်ရေးပါတီကတော့အတိုက်ခံပါတီရဲ့ပြောဆိုချက်တွေဟာမဟုတ်မှန်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်
။ကျွန်တော်သူတယောက်တည်းအမြင်နဲ့ပြောရမှာဆိုရင်ဒါတို့တို့ဟာရှင်ပြိုင်ဖက်လွတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်တဲ့အကြောင်းမို့သူတို့ရဲ့ပြောမှာဆိုရင်တော့ဒါအနိုင်အရှုံးဆိုတဲ့ပြောမှာဆိုရင်တော့ဒီအနိုင်အရှုံးဆိုတဲ့ရလတ်ပုံမှာမူတည်ပြောမှာဒါကျွန်တော်တို့စိန်ခေါ်မှုတည့်ရနေတွေ့တာဖြစ်နေဖြစ်မယ်တို့မဟုတ်ဒါကိုဖက်ကကိုထက်အာတာချက်တစ်ခုနဲ့လည်းသူရှိတာဖြစ်နေဖြစ်မယ်ကျွန်တော်ဒီလိုပဲခံယူပါဟုတ
်ကဲ့ဆိုတော့တို့ရဲ့တုံးရဲ့တို့ရဲ့ပြောဆိုမှာနဲ့ပတ်သက်ပြီးတာကြတော့တကယ်ပဲ USB ပါနေတဲ့ငင်းချက်ထုတ်နိုင်ရလား
ကျွန်တော်တို့ထုတ်နိုင်ပါတယ်ခင်ဗျကျွန်တော်တို့ပါတီဝင်တယောက်သူတယောက်နေနဲ့ပြောခန့်တော်မှကျွန်တော်တို့ဒါကျွန်တော်တို့ဥပဒေရညှိစွန့်လာမယ်ဆိုရင်ပြောခဲ့တဲ့လူကတာဝန်ယူမှုတာဝန်ခံမှုရှိရပါမယ်
USTV တပါတီအနေနဲ့ရောဒီကိစ္စဒီလိုမျိုး message စီအောင်မှုတွေမလုပ်ဘူးဆိုတာပြပြတာတာပြောဆိုနိုင်ရယ်ဆို
တော့ကျွန်တော်ပြပြတာပြောဆိုနိုင်ပါခင
် message စီအောင်စင်မှာလူမျိုးရေးဘာသာရေးနဲ့လူတူချင်းဒါမှမဟုတ်ဘူးဆိုရင်လူအများကိုထိခိုက်စေနိုင်တဲ့ရေးသားဟောပြောမှုတွေမလုပ်ရဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လဟဲမျိုးက NLD ပါတီကတော့ကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းထက်ကျော်လွန်တဲ့ message စီအောင်မှုတွေကိုကော်မရှင်ထံတိုင်ကြားသွားမယ်လို့ဆိုပါတယ
်လက်ရှိချိန်ကတော့အလုပ်တွေရမ်းများနေတော့ဒီကပွဲအလွန်ကာလမှာဖြစ်ဖို့ပုံများမယ်ထင်ဒါမဲ့ဒီကြားထဲမှာလဲကျွန်တော်တို့အခွင့်တိုင်တာတယ်လို့ကျွန်တော်လုပ်ဖို့ရှိပါတယ်
โอเคဘယ်လိုပုံစံမျိုးတွေလုပ်ဖို့ရှိလဲ
အဲကျွန်တော်တို့ကဥပဒေကြောင်းရပဲကျွန်တော်တော့မှာပါရွေးကောက်ပွဲကော်မရှင်ကိုပဲကျွန်တော်တိုင်မှာပါ
မဲဆွယ်စီအောင်ရေပောင်60အတွင်းမှာတချို့နေရာတွေမှာတော့နိုင်ငံရေးပါတီတွေရဲ့မဲဆွယ်မှုတွေကိုဟန်တာနှောက်ယှက်မှုတွေရှိနေပေမဲ့လည်းပြည်အောင်စုရေကောက်ပွဲကော်မရှင်ဘက်ကတော့တိတိယောက်ယောက်ရေးရည်မှုတွေလက်ရှိအချိန်မှာတိတ်မတွေ့ရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာတမိုင်းဝင်အချိုးပြောင်းတစ်ခုလို့ဆိုနေကြတဲ့ရေကောက်ပွဲကိုလွတ်လပ်ပြီးတော့မျက်မျက်တတကျင်းပနိုင်မှုရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍဟာဘယ်လောက်ထိအရေးကြီးတယ်ဆိုတာကိုတောတာရှင်တွေအနေနဲ့ယူဆကြပါသလဲရွေးကောက်ပွဲအတွက်ကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာအခုချိန်ထိအားရစရာအမရစရာဘာတွေများရှိနေပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ကြတဲ့တောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးတော့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြီးတော့ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်ခင်ဗျာ
မနက်ဖြန်ည9:00နာရီတိုင်းရဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့တိုင်းရင်းသားတွေရဲ့အပြည့်ရဆွေးနွေးပွဲနဲ့ဆိုင်တဲ့သတင်းတွေဖဲအလက်ပေးပါဦးမယ်တိုင်းရင်းသားလက်နက်ကိုင်တချို့နဲ့မြန်မာအစိုးရတို့ကြားအပြည့်ရရေးစာချုပ်လက်မှတ်ရေးထိုးတဲ့နေရာမှာတော်အောင်ဆန်းစုကြည်ကိုအတိအသက်တွေအဖြစ်လက်မှတ်ထိုးပေးဖို့နှစ်ဖက်တို့ကလိုလားနေကြပါတယ်တိုင်းရင်းသားတို့ဖက်ကလိုလားရင်အပြည့်ရစာချုပ်မှာတော်အောင်ဆန်းစုကြည်အနေနဲ့လက်မှတ်ရေးထိုးလို့တဲ့ဆန္ဒရှိပေမဲ့ခိုင်မာတဲ့အပြည့်ရရေးဖြစ်ဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကပဲစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါရှင်မြန်မာစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားအောက်တိုဘာလ15ရက်နေ့နေပြည်တော်မှာအပြစ်ရရေးလက်မှတ်ထိုးတာမှာအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့အတိတ်သက်တွေအဖြစ်လက်မှတ်ရေးထိုးပေးဖို့အစိုးရဘက်ကရောတိုင်းရင်းသားတို့ဘက်ကပါလိုလားနေကြပါတယ်အပြစ်ရရေးသဘောတူထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ANP ရဲ့ကိုယ်စားလှယ်ဒေါ်စောမြတ်ရစာလင်းကအခုလိုပြောပါတယ
်နှစ်ဖက်စလုံးကတော့လိုလိုလားလားရှိတယ်လို့ကျွန်မတို့တွေးရပါတယ်အစိုးရဖက်နဲ့ကျမတို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆွေးနွေးတဲ့အခါမှာပြည်တွင်းအတိအကျတွေကိုစဉ်းစားတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကိုကျမတို့အရင်ဆုံးထည့်ပြီးတော့စဉ်းစားကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ပါဝင်လာမှုကလည်းအင်မတန်မှအရေးကြီးပါတယ်။အဲဒါကြောင့်မို့လို့အစိုးရဖက်ကလည်းလိုလားတယ်ကျမတို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကလည်းဒေါ်အောင်ဆန်းစုကြည်ပါဝင်မှုကိုလိုလားတာမို့လို့ဒေါ်အောင်ဆန်းစုကြည်ပါဝင်လာမှုကိုကျမတို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကလည်းအဆိုပြုတာဖြစ်ပါတယ်။
အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ဘက်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ဘက်ကလူလာချက်ရှိရင်အပြစ်ရရေးစာချုပ်မှာအတိအသက်တွေအဖြစ်လက်မှတ်ရေးထိုးပေးဖို့သဘောထားရှိပေမဲ့ခိုင်မာတဲ့အပြစ်ရရေးစာချုပ်ဖြစ်စေခြင်းနဲ့လို့ပြောဆိုထားတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါရတယ်
။တကယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရောတိုင်းရင်းသားပါတီရောလိုလားမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့လက်မှတ်ထိုးဖို့ဝန်မလေးဘူး။သို့တော့အချက်တော့ရှိတယ်ပါလေစအဲ့ထိုးလိုက်တဲ့လက်မှတ်ဟာအဲ့ထိုးလိုက်တဲ့စာချုပ်ဟာခိုင်မာရမယ်စာချုပ်ချုပ်ပြီးတော့ပြက်တယ်ပြက်တတ်တဲ့လူတကူပြက်တတ်တဲ့စာချုပ်မျိုးဖြစ်အောင်ဆိုတဲ့အားကိုကျွန်တော်အဲ့ဒီမှာပြောပြပါတယ
်ဒါပေမဲ့လက်ရှိကာလမှာကရွေးကောက်ပွဲကာလဖြစ်ပြီးအစိုးရအကူအပြောင်းကာလဖြစ်နေတဲ့အတွက်အပြစ်ရပြီးနိုင်ငံရေးဆင်းရဲပွဲရဲ့ဥဆောင်မှုအခန့်ကဏ္ဍအားလုံးပါဝင်နိုင်မှုအခန့်ကဏ္ဍတွေနဲ့လက်တွေ့ဖြစ်နိုင်ခြေတွေကိုအဓိကထားစဉ်းစားကြဖို့ကိုလည်း NLD ဘက်ကတိုက်တွန်းခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်
တိုင်းရင်းသားလက်နက်ကိုင်ကြီးဒီဘက်ကပြဿနာကြီးနဲ့ပတ်သက်ရင်နိုင်ငံရေးကြီးရဲ့ဖြစ်ရှင်းမယ်။နောက်နိုင်ငံကိုလည်းဖက်ဒရယ်ဒီမိုကရေစီရောင်းချဖြစ်အောင်ရွေးချယ်ထားတယ်ဆိုတော့ခြေရဲရှိခဲ့တယ်။ဒီတိုင်းမဲ့ကျွန်တော်တူတူတိုင်းရက်တည်ခဲ့တယ်ဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့။အဲ့တော့ဖက်ဒရယ်ဆိုတာကိုပြောတာလည်းကျွန်တော်တို့ပထမအကြိမ်ဆုံးပဲ။ဒါကြောင့်မို့လို့ကျွန်တော်ရင်းဟိုင်းကတော့ကျွန်တော်လိုလားတဲ့ဒီဆက်ရွှေချုပ်မယ်ဆိုရင်ဒါကျိုးလို့လက်ခံမဲ့သဘောရှိတယ်။သို့တော့ဒီရုပ်ပွဲနဲ့တိတ်ပြီးအလုံးများနေချိန်မှာစီဝဲလို့ဖို့ကတော့ဖြစ်နိုင်မှုထင်တယ်။ဒါတစ်ချက်နောက်တစ်ချက်ကရုပ်ပွဲပြီးရင်တော့မှဘယ်သူနိုင်မလဲဆိုတော့လည်းမသိသေးဘူး။နိုင်ပြီးရင်လည်းဘယ်လိုနည်းနဲ့အာဏာလဲမယ်ဆိုတော့အားလည်းအဒီတဲ့ transition period အမတန်အလုံးများတဲ့အချိန်။အဲ့ဒီအချိန်မှာဟလာငင်းငိုင်းဥစားပေးမယ်ဆိုရင်ဘယ်သူကဥဆောင်လုပ်မှာလဲ။စိုးကပဲလုပ်မှာပဲလား။ဒီပုဂ္ဂိုလ်ကဘယ်လိုမှာပဲလားအဲ့ promotion တွေကလည်းဒီမျိုးများလို့ဖြစ်မှာမဟုတ်တော့ဘူးဒါကြောင့်မလို့စ င်းစားလုပ်တင်တယ်လို့ကျွန်တော်တင်ပြခဲ့တယ
်။ဒါအပြင်လက်ရှိမြန်မာအစိုးရကမတရားအသိဉာဏ်ထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ရရေးမှာနိုင်ငံရေးပါတီတွေပါဝင်ပတ်သက်လာရင်တီစဲဥပဒေအရအာမခံချက်ရှိမရှိဆိုတာနဲ့တီစဲဥပဒေတွေနဲ့ညီစွန်းမဲ့အရေးကိုလည်းထောက်ပြခဲ့တယ်လို့ဦးဝင်းထင်ကပြောပါတယ်။အပြစ်ရပြီးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်တနင်္လာနေ့မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေမြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့နိုင်ငံရေးပါတီတို့ကြားအလွတ်တဘောဆွေးနွေးပွဲမှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားအရင်ချုပ်ဆိုထားတဲ့အပြစ်ရရေးစာချုပ်တွေပြည့်ပြည့်ခဲ့ကြတာဒီကိုလည်းထောက်ပြပြီးအခုချုပ်ဆိုမဲ့အပြစ်ရရေးစာချုပ်ရဲ့ခိုင်မာမှုယုံကြည်မှုတည်ဆောက်နိုင်ရေးတို့ကိုအဓိကထားကြဖို့လည်း NLD ပါတီကတိုက်တွန်းထားပါတယ်ရှင်
မတင်ထိုက်ပါရှင်တသက်ရှင်များရှင်တနင်္ဂနွေလုံးအပြည့်ရစာချုပ်ကိုလက်မှတ်ထိုးမဲ့အဖွဲ့ရှိဖွဲ့ထဲကကရင်အမျိုးသားအစည်းအရုံး KNU အပါဝင်ကရင်လက်နက်ကိုင်အဖွဲ့တွေပါဝင်ဖို့ဆုံးဖြတ်ချက်ဟာကရင်ပြည်သူလူထုအများစုရဲ့သဘောဆန္ဒမပါဘူးလို့ပြည်ရင်းပြပကရင်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အလုံးပါဝင်ခြင်းမရှိတဲ့အပြည့်ရရေးထိုးရုံနဲ့တော့ကရင်ပြည်သူလူထုဘဝလုံခြုံရေးအမခန့်ချက်ပေးနိုင်မှာမဟုတ်ပဲစစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုသွားနိုင်တဲ့လမ်းမမြင်တဲ့အတွက်ကရင်ကောင်းဆောင်တွေပြန်တုံ့တက်စဉ်းစားစေလိုပါတယ်လို့လည်းဝေဖန်ပြောဆိုလိုက်ပါတယ်မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်လာမယ့်အောက်တိုဘာလ15ရက်နေ့မှာတနင်္ဂနွေလုံးအပြည့်ရစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကနအူးလက်မှတ်ရေးထိုးကြတော့မှာဖြစ်ပါတယ်အဲ့ဒီအဖွဲ့တွေKNU ကရင်မျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNU KLLAPC တို့လည်းပါဝင်လက်မှတ်ရေးထိုးမယ်အပေါ်ပြည်ရင်းနဲ့နိုင်ငံတကာကကရင်လူမှုဖွဲ့စည်း40ကျော်ကကန့်ကွက်ရှုံချလိုက်တာဖြစ်ပါတယ်နိုင်ငံတကာကရင်မျိုးသားဖွဲ့စည်းအာရှပစိဖိတ်ဆိုင်ရာတာဝန်ခံမန်းအောင်လန်းတို့ကအခုလိုပြောပါတယ်
ထုတ်ပြန်ကြေညာချက်လုပ်တဲ့အချိန်က9ဖွဲ့ပဲအခုတစ်ဖွဲ့တိုးလာတော့10ဖွဲ့ဖြစ်လာတယ်အဲ့ဒီ10ဖွဲ့ပဲထိုးမယ်ကြတဲ့73ဘက်ကမထိုးဘူးဆိုရင်ကျွန်တော်ကအဲ့ဒါတပီလုံးတိုင်းတာလွှမ်းခြုံတဲ့ပြစ်ခတ်ရစေမဖြစ်နိုင်ဘူးအဲ့လိုမဖြစ်နိုင်ရင်နိုင်ငံရေးဆွေးနွေးပွဲကိုဥတည်သွားဖို့ဟာဘယ်လိုမှဒီရည်ရမှုရှိတော့မှာမဟုတ်တော့ဘူးလို့ကျွန်တော်မြင်လို့ပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ခြင်းမရှိတဲ့ NCA ကိုကရင်လက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ဆုံးဖြတ်တာဟာကရင်လူထုအများစုရဲ့ဆန္ဒမဟုတ်ဘူးလို့ကရင်အဖွဲ့တွေကဆိုပါတယ
်လက်မှတ်ထိုးမယ်ဆိုတဲ့ဟာကတော့ကရင်ပြည်သူတွေရဲ့ဆန္ဒအားလုံးမဖြစ်ဘူးလို့ကျွန်တော်အဲ့လိုမြင်တယ်ကရင်ပြည်သူလောက်ပေါ့လေငြိမ်းချမ်းရေးလိုချင်တာမရှိဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်ကရင်ပြည်သူတွေကတလျှောက်လုံးပြည်တွင်းစစ်တမ်းကိုနှစ်ပေါင်း60ကျော်ခါစီကြီးခံခဲ့ရတော့လူကျင်တာငင်းငိုင်းပဲစစ်မှန်ပဲဒါပေမဲ့ကျွန်တော်လူကျင်တဲ့ငင်းငိုင်းကတကယ်စစ်မှန်ပြီးတော့ရေရှည်တည်တံ့ခံနေတဲ့ငင်းငိုင်းကိုကျွန်တော်လူကျင်တယ်
ကရင်ကောင်းဆောင်တွေဘက်ကကရင်ပြည်နယ်တွင်းမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအရေးစစ်မှန်ပြီးတော့ရေရှည်တည်တံ့ခိုင်မြဲတဲ့ယုံကြည်စိတ်ချရတဲ့ငြိမ်းချမ်းရေးလက်မှတ်ထိုးမှုဖြစ်စေဖို့တေချာစဉ်းစားဆုံးဖြတ်စီလိုပါတယ်လို့လည်းကရင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းပါတယ
်မိဘဘိုးဘွားပိုင်မြေတွေကိုအသိခံရတာရွာတွေမပြောက်သွားတာတွေနောက်တစ်ခုကသဘာဝပုံစံကျင်ထိခိုက်တဲ့တယံဇာတပစ္စည်းထုတ်လုပ်မှုတွေဒါအပြင်ကိုကျွန်တော်ဒီဒီကာရာကြီးတွေစီမံကိန်းကြီးတွေအဲ့ဒါတွေလှုပ်ချင်းအပြင်ဌာနီပြည်သူတွေရဲ့စာဝုနီရေးနဲ့တဘာဝကိုထိခိုက်လာတဲ့အခါကျတော့ကျွန်တော်အဲ့ဒါတွေကသနတ်မပေါက်တာတခုလည်းနဲ့ငြိမ်းချမ်းပါတယ်လို့ပြောလို့မရဘူးတကယ်ငြိမ်းချမ်းတယ်ဆိုတာကတော့ဌာနီပြည်သူတွေရောကရင်ပြည်သူတွေရောတိုင်းလက်ပြည်သူတွေမိမိနယ်မြေတွေမှာအေးချမ်းသာယာစွာနဲ့စိတ်အေးလက်အေးအလုတ်လုံနိုင်ကြဖို့ဥပင်တော့ကမရှိပဲလုံနိုင်ကြဖို့သူတို့ဘဝလုံခြုံမှုကိုဖန်တီးပေးဖို့ဒါတွေကအရေးကြီးပါတယ်ဓမ္မသာငြိမ်းချမ်းတယ်လို့ကျွန်တော်ပြောလို့ရမှာပါ
တီချစီခွဲထွက်လက်မှတ်ရေးထိုးတာမျိုးမဟုတ်ပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်တဲ့အပြည့်ရဲ့လက်မှတ်ရေးထိုးနိုင်အောင်ကြိုးပမ်းဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကြားသွေးစည်းညီညွတ်မှုစီလုံးညင်းအင်အားကိုပြသစေလိုပါတယ်လို့လည်းဆန္ဒသဘောထားပေးထားကြပါတယ်တနင်္ဂနွေလုံးပြည့်ရက်ဆဲရည်သဘောတူစာချုပ်ကနေနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေဖြစ်မြောက်လာစေဖို့ယုံကြည်မှုရှိပါဘူးဆိုပြီးအမေရိကန်ပြည်ထောင်စုကနေဒါ၊ဩစတြေးလျ၊ဗြိတိန်၊နော်ဝေ၊ဆွီဒင်၊နယူးဇီလန်၊ဖင်လန်နဲ့မြန်မာနိုင်ငံအပါအဝင်ကရင်လူမှုအဖွဲ့အစည်းပေါင်း52ဖွဲ့ကစုပေါင်းသဘောထားထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြသွားတာပါရှင် VOA American အတန်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို90နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်းလွှင့်ပေးနေပါတယ် VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လည်းတေးတချင်းလက်ဆောင်တောင်းလို့ရဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အခြေအနေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆက်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ5ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဒီရွေးကောက်ပွဲကိုဆက်ပြီးတော့သွားကြမယ်ဆိုလို့ရှိရင်ကျွန်တော်တို့အများပြည်သူတွေရဲ့သဘောထားဆန္ဒပြီး30ရာခိုင်နှုန်းနဲ့ဆင်ဟတ်မှာဖြစ်ပါတယ
် The Health အရဖက်အဖွဲ့အစည်းရဲ့ညွန်ကြားရေးမှူးတက်မွန်ဖြိုးရဲ့ယုံကြည်ရာကိုသူယုံကြည်ရာအစည်းအဝေးမှာကြားကြရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်းသတင်းလောအစည်းအဝေးတွေကိုနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာပြီးခဲ့တဲ့ဇွန်ဇူလိုင်ဩဂုတ်လတွေအတွင်းရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့ရကပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်ခဲ့တဲ့ဒေသတွေမှာရေတိုးရေရှိစီမံကိန်းတွေချမှတ်ပြီးပြန်လည်ထူထောင်ရေးလှုပ်ဆောင်ဖို့အစိုးရကကော်မတီဖွဲ့လှုပ်ဆောင်နေတာမှာအသေးစိတ်အစီအစဉ်တွေကိုခုချိန်မှာရေးဆွဲနေဆက်ဖြစ်ပြီးအခုလမကုန်ခင်မှာတော့အသေးစိတ်အစီအစဉ်တွေကိုချမှတ်နိုင်လိမ့်မယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးဦးကျော်လင်းကပြောပါရယ်မြန်မာနိုင်ငံအစိုးရဦးဆောင်ပြုလုပ်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဦးကျော်လင်းကိုဆက်သွယ်မေးမြန်းပြီးခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း၁အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင
်မြန်မာနိုင်ငံအတွင်းဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးသင့်ဒေသတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ဆောက်လုပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်လင်းဦးဆောင်တဲ့Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပါတယ်။အဲ့ဒီအဖွဲ့အနေနဲ့အလုပ်ယုံဆွေးနွေးမှုတွေကျင်းပပြီးစီမံကိန်းတွေရေးဆွဲနေတယ်လို့ RCC ကော်မတီအတွင်းရေးမှူးလည်းဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ
်။အဖွဲ့ရဲ့အဓိကဆောင်ရွက်မယ့်အချက်ကတော့ကျွန်တော်တို့ RCC Recovery Coordinating Center တွေကျွန်တော်တို့ရန်ကုန်မန္တလေးနေပြီးတော့မှ၃နေရာဖွင့်လေသာပြီးဖြစ်ပါတယ်ဒီအဓိကဆောင်ရွက်မယ် recovery forum ပေါ့ recovery forum ကိုဒီအကြံပေးအဖွဲ့ပေါ့အကြံပေးအဖွဲ့မှာဒေါက်တာတော်ရင်တွေခေါင်းဆောင်ပြီးတော့ဒေါက်တာဥက္ကဋ္ဌဖြစ်ပြီးတော့ဒေါက်တာဇော်ဦးအတွင်မူဖြစ်နေနော်ကျွန်တော်တို့ဒီအကြံပေးအဖွဲ့ရှိပါတယ်ဒီအကြံပေးအဖွဲ့ရဲ့အကြံပြုချက်နဲ့ကျွန်တော် recovery forum ကိုကျွန်တော်တို့ဆွဲသွားပါမယ်အဲဒီ recovery forum ရောက်ရှိဖို့အတွက်ကိုကျွန်တော်တို့ UN ရဲ့UN အဖွဲ့အစည်းတွေရဲ့ World Bank ရဲ့ EU ရဲ့အကူအညီနဲ့ကျွန်တော် workshop တွေ၅ကြိမ်ဆောင်ရွက်ပြီးပါပြီ
။ကျင်းပပြီးခဲ့တဲ့အလို့ယုံဆွေးနွေးပွဲတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းမှာလိုအပ်တဲ့ကဏ္ဍအလိုက်ဝန်ကြီးဌာနအလိုက်ခွဲခြားတတ်မှတ်ပြီးလှုပ်ဆောင်နေသလိုရေတိုးရေရှည်စီမံကိန်းတွေလည်းရေးဆွဲလှုပ်ဆောင်နေတယ်လို့ဦးကျော်လင်းကဆက်ပြောပါတယ
်။ workshop တွေကတော့ကျွန်တော်တို့ကဒီ regional alike workshop တွေနောက် sector alike sector ဆိုတာဥပမာပြောရင်ကျွန်တော်ဒီ social sector ဆိုပညာရေးကျန်းမာရေးဒီကုင္းင်းနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေနဲ့ဒီပညာရှင်တွေနဲ့ခေါ်ပြီးတော့ဒီကဏ္ဍတွေကိုဘယ်လို rehabilitate လုပ်မလဲဆိုပြီးတော့ဒါဒီလိုကဏ္ဍ infrastructure ကဏ္ဍ solution လဲလမ်းနေသလားဒီတော့ကျွန်တော်တို့ယထာလမ်းနေတော့ခင်ဗျာကျွန်တော် report ဆောင်ရေးကဏ္ဍတွေပေါ့နောက်တစ်ခုကျွန်တော်ဆက်သွယ်ရေးကဏ္ဍတွေလျှက်စစ်ဒီကဏ္ဍတွေဒီ infrastructure ကဏ္ဍ solution လဲသူကဏ္ဍလိုက်နော်ကျွန်တော်ပြန်လဲထူထောင်ရေးလုပ်ငန်းတွေကိုဘယ်လိုဆောင်ရမလဲဒီမှာလည်း build back factor ဆိုတဲ့ဒီဆောင်ပုံးနဲ့အညီဒါကျွန်တော်တို့ရခိုင်တိုင်းပြောင်းပြန်လုပ်မယ်ပြီးတော့ဒီတဲ့ပုံပြီးတိုးတက်အောင်ဆောင်ရမယ် workshop 5ကြိမ်လုပ်ပြီးတဲ့အချိန်မှာဒါကျွန်တော်တို့ပြန်လည်ပြီးတော့ wrap up meeting ကြီးကိုဒါကျွန်တော်တို့ပြီးခဲ့တဲ့အပတ်မှာဆောင်ရခဲ့ပြီးတော့အဲ့ဒီကနေရရှိတဲ့ outcome ဆရာကျွန်တော်တို့ဝန်ကြီးဌာနအားလုံးကို line ministry အားလုံးကိုကျွန်တော်တို့၄လအတွင်းဆောင်ရမယ်စီမံချက်၁၂လအတွင်းဆောင်ရမယ်စီမံချက်နောက်တစ်ခါတနည်းအထက်ဆောင်ရွက်သွားမယ့်စီမံချက်ဆိုပြီးတော့ဒီ recovery plan 3မျိုးခုရေးဆွဲဖို့ကျွန်တော်တို့ တောင်းခံထားပါတယ်အာလီရီကာဗရီပလန်ဆိုတာကတော့လေးလအတွင်းမှာဗာရီဆိုရပြီလေဗာရီထပ်ဆောင်ရမလဲမီဒီယမ်တမ်ရီကာဗရီပလန်ကတော့စနေလအတွင်းမှာကျွန်တော်တို့ဗာရီဆောင်ရမလဲလောင်းတမ်ရီကာဗရီပလန်ကတော့တစ်နှစ်အထက်၅နှစ်အတွင်းမှာဗာရီဆောင်ရမလဲဆိုပြီးတော့ဒီပလန်၃မျိုးတောင်းပြီးတော့ကျွန်တော်တို့လာမယ့်၅ရက်နေ့ကိုတနင်္လာနေ့ကိုတောင်းကြဆိုတောင်းတာပါအဲ့တော့အဲ့ဒါက၅ရက်နေ့မှာရပြီဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့ကူပေါင်းရေးဆွဲပြီးတော့ကျွန်တော်ဒီသမဏရဲ့အချံပေးဒေါက်တာဇော်ဦးရှိပါတယ်သမဏရဲ့အချံပေးပုဂ္ဂိုလ်ဒေါက်တာဇော်ဦးနဲ့ကျွန်တော်အတူတူရေးဆွဲပါမယ
်ပေါ်ထွက်လာမယ့်အချောသက်အစီအစဉ်ကိုအမျိုးသားတဘာဝဘေးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ဒုတိယသမဏဦးညံထွန်းထံကော်မတီအတွင်းရေးမှုနောက်တူဦးဖြစ်တဲ့ဒေါက်တာဇော်ဦးကတင်သွင်းသွားမယ်လို့ဆိုပါတယ်အဲဒီလိုတင်ပြပြီးတဲ့နောက်မှာမှအခုလတတိယပတ်လောက်မှာ recovery forum လို့ခေါ်တဲ့ညီလာခံကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ်
ဒီကြဒီအားလုံးကိုစူးစီးပြီးတော့ကျွန်တော်အဲဒီ forum ရဲ့ forum ရဲ့နေကျွန်တော်တို့ဒီကျွန်တော်တို့သင်ပြချက်တွေကိုအကျဉ်းပညာရှင်တွေအကျဉ်းပြချက်တွေနောက်တပနိုင်ငံတကာပညာရှင်တွေအကျဉ်းပြချက်တွေပေါင်းစပ်ပြီးတော့မှ National Recovery Plan ကြီးတစ်ခုကိုဒါကျွန်တော်တို့ဒီလထဲမှာပြီးရေးဆွဲပါမယ်အဲ့ဒါကတော့ဒီ Grand Plan ကြီးကတော့ဒီအဲ့ဒီ Plan ကြီးကိုဒါကျွန်တော်တို့ရေးဆွဲပြီးရင်တော့ကျွန်တော်တို့ဒီမြို့သားတဘောပေးကျွန်တော်ကဝေမှုပေါ်မြို့ဥပဒေကြီးဖြစ်တဲ့ကျွန်တော်ဒုတိယသမ္မတကြီးကိုတင်ပြပါမယ်ပြီးတော့သမ္မတကြီးထံတင်ပြကက်ဘိနက်ကိုတင်ပြအတည်ပြုချက်ရယူပြီးရတော့ကျွန်တော်တို့က pledging conference ဆိုပြီးတော့ဒီလနောက်ဆုံးပတ်လောက်မှာဒါကျွန်တော်တို့ဆောရပါမယ်ကျွန်တော်ဒီ pledging conference ဆိုတော့ဒီနိုင်ငံတကာဘယုံဒီအားလုံးနောက်နိုင်ငံတကာအဖွဲ့အစည်းတွေအားလုံး agency တွေအားလုံး NGO တွေအားလုံးကိုဖိတ်ပြီးတော့ pledging conference ကျွန်တော်တို့ဟိုဆောရပါမယ်အဲ့ဒါပြီးရင်တော့ကျွန်တော်ဒီ plan တိုင်း implementation အပိုင်းကိုရောက်သွားပါပြီ။ဒါလည်းအခု implementation ကတပိုင်းအနေနဲ့တပိုင်းကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းအနေနဲ့ရှိပါတယ်။လက်ရှိ early recovery plan လေးလအတွင်းမှာလက်ရှိဆောင်ရွက်နေတဲ့ plan တွေလည်းရှိပါတယ်။ဒါတို့မှဒီ plan တွေကလည်းဒီထဲမှာအကျိုးဝင်သွားမှာပါ
။လောလောဆယ်မှာတော့ရေတိုစီမံကိန်းဖြစ်တဲ့လေးလစီမံကိန်းကိုတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာသက်ဆိုင်ရာအစိုးရတွေကဥဆောင်ပြီးအကောင့်ထည့်ဖော်နေပြီလို့ဆိုပါတယ်
။အဲ့တော့ဒီအခုလက်ရှိဒီလိုဒီမှာလက်တော့ကျွန်တော်တို့ဆောင်ရွက်ထားရှိချက်တွေရှိပါတယ်သက်ဆိုင်ရာဝန်ကြီးဌာနအလိုက်လည်းဆောင်ရွက်ထားတယ်သက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေကလည်းဒီတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ကိုလက်ရှိဒီပြည်နယ်ထူထောင်ရေးတွေဆောင်ပေးထားတာရှိပါတယ်ဥပမာနမူနာလေးတစ်ခုပြောပါမယ်ကျွန်တော်တို့သခိုင်းတိုင်းမှာဆိုရင်ကျွန်တော်တို့ကဒီရေဘေးဒုက္ခတွေလေးမျိုးခွဲထားတာပါဒုက္ခတွေအနမတိကတော့ကျွန်တော်တို့ကဒီရေကြီးလာတယ်သူတို့လည်းပဲချမ်းပြည်ရေမြောက်ဘူးသူကအဲ့ဒီအိမ်မှာဆက်နေလို့ရနေသေးတယ်သူရေကြီးလို့သာနေသူသွားလိုက်လာရေခဲမယ်အဲဒုက္ခရည်နံပါတ်1ပါဒုက္ခရည်နံပါတ်2ကတော့ရေကြီးချမ်းပြည်ရေမြုပ်သွားတယ်အိမ်ကျောင်းပြရတယ်အိမ်ကနေပြီးတော့တနေရာကိုပြောင်းသွားပြီးနေရတယ်လုံးဝတချို့ပျက်စီးသွားတယ်အိမ်ပျက်စီးတယ်ဒါဒုက္ခရည်နံပါတ်1ဒုက္ခရည်နံပါတ်3ကတော့သူကတော့ကြီးကြဲကိုအိမ်မှာပျက်စီးသွားတယ်အိမ်နဲ့ပြည့်စည်သွားတယ်ကျွန်တော်တို့ဒီပစ္စည်းပစ္စည်းတွေလည်းဆုံးရှုံးသွားတယ်ဒုက္ခရနံပါတ်၄ကတော့အိမ်နဲ့မျိုးပါသွားတယ်ဒီစားစိုက်စရာပြိုးစရာတွေလည်းအကုန်လုံးဘာမှမရှိတော့ဘူးစသဖြင့်အဆိုးဆုံးစသဖြင့်1နှစ်3လေးဆိုပြီးတော့ဒီအဆင့်1နှစ်3လေးခွဲခြားတာရှိပါတယ်အဲ့ဒီအချိန်မှာဒီအဆင့်1နှစ်3လေးတိုင်းကိုသူအဆင့်1ဆိုလို့ရှိရင်ဘယ်လိုထူထောင်မျိုးအဆင့်2ဆိုဘယ်လိုအဆင့်3ဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်3လစာစံပေးထားမယ်စားစရာတွေပေးထားမယ်ဆိုရင်အဆင့်4ဆိုလို့ရှိရင်ဆုံးလာတာပြီးတယ်စသဖြင့်ဒါမျိုးတွေကိုပြီးလို့ရှိရင်ဟိုအစ်စ်လိုက်ကိုသူတို့ဒီတိုင်းပြည်သားကြီးလိုက်ပြည်နယ်ထူထောင်ရေးတွေဆောင်ရွက်ချက်တွေလည်းရှိပါတယ်ဒါဒီအားလုံးကိုလွှမ်းခြုံသွားမယ်ဒီ plan ကတိုင်းပြည်သားကြီးဆောင်ရွက်ချက်တွေလည်းပါပါမယ်ကျွန်တော်တို့ဒီပြည်တော်စုကဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနောက်တစ်ခါ line ministry ကဆောင်ရွက်ချက်တွေအားလုံးပါဝင်တဲ့ plan ကြီးတစ်ခုဖြစ်လာပါမယ်
ကိုချောင်းလင်းနဲ့ဆက်သွယ်မေးမြန်းချက်အပိုင်းဒီကိုရှေ့တရင်မမဆက်ပြီးတင်ပြပေးသွားပါမယ်ရှင်။ခုတော့မဆုမြတ်မုံစီစဉ်ပြီးကိုသားညူကူညီတင်ဆက်ထားတဲ့ဘလော့ဂါတွေပြောသည်မြအစီအစဉ်ရဲ့အလဲပ
ါ။မိုဘိုင်းဖုန်းတစ်လုံးနဲ့ဘာရီများလှုပ်ရှုပ်နေတာတော့မဆုမြတ်မုံရဲ့
။တကယ်ချင်းတွေနဲ့ text message ပို့စကားပြောနေတာကိုသားညူရဲ့emoji ပုံလေးတွေရှိနေလို့တော်သေးတယ်မဟုတ်ရင်တော့ရှေရှေဝေးဝေးစာရေးရှင်းပြနေအောင်ပဲဒီမှာ blog အစီအစဉ်ကလည်းမပြီးသေးတော့သူတို့အတွက်အချိန်ကြာကြာမပေးနိုင်သေးဘူးလေ
哦，三米一百 emoji 帮你包你了啦呀！今朝来得看了看 LV 呀，可是你 keyboard 的妈妈 emoji 又帮苗总酝酿了太差逼了，新逼了呀！他包家娃来了，新逼娃来了，首先三米一百表里面啥 happy face emoji 帮你这个酝酿包来着逼多哟！他看了看三米了，知道吗？不然嘛，提要跌的啦都。
今天开始作业嘛，让 emoji 各种的又跑帮你了，没心没皮，罗拉你了，让大家来给他牛耶！二张嘞 ，Apple iPhone 我也支持。Android phone 里面自己 emoji 帮你的转 keyboard 嘛，你也巴拉比好啦。哎嘛，说来越录下来又帮你的没有收你了呗。过些天嘛，骗你的看啥子？过表表情的将我包乱些咩？又来越比了波拉用咩？
浏览地的 emoji 加入 happy face emoji 帮你的骗咩听那边？哎，表你的帮你，面你的帮你，你当你的帮你，再帮你，立马躺你的帮你个，路人面子都你家的帮你好啦呀。text message 不拉点么好不？如果跟阿对宝妈嘞，阿 emoji 宝里里对对你阿嘞，当然阿 emoji 各种宝里里本来苦老长心里有两么对表。
阿 emoji 宝里里哦，南安州马德达马特州内安路所比罗，有尼个广州 DM 阿佩西亚，那趟塞得苦点嘛，把他马从山达马开嘞，阿切诺阿的 emoji 宝妈阿困难呢，那塞那苦西个啦，阿有尼个 6.0 来他东阿啵。Now, you need to go to the 7.0, 8.0, so be a piano. Emoji bone will be a dollar. You need to go to 7.0, not a dollar emoji bone, your lyria, near Nazirama. A cool Natalsanga, Junlama, update loaded, you need to go to 8.0, send in a balame, emoji bone, lizard kuma solution, Luyo lyria, a thayang rigurama, shilo yanivi. Shin in Natalsacha, Nile lama, update loaded, the you need to go 9.0, jalo shile, not a emoji bone at the thousand and shiku balame.Unicode Consortium got Gina Tarelli.
Emoji Ponirigo, Computer Operating System, Sene Aluma, Tolu Yanglu, Unicode Consortium got Natan Setacunima, Sabio, Sanya Tama Pilabime. Together the emoji Kadun Yoponirigo, Sabio Tungeraga, Japan Lumu Diabia. Emoji Suragale, the picture characters, Sura Debegu, Japan Lutan Tataraway.
အမေမဲကိုသားညုံရဲ့ဂျပန်မှာဒီကတ်တုံးပုံလေးတွေခေတ်စားတာ1990နှစ်ပိုင်းတွေလောက်ထဲကရှင်အီမိုဂျီပုံတွေကိုစထွင်တဲ့ဂျပန်အမျိုးသားရဲ့နာမည်ကရှီဂဲတာကာကူရီတာတဲ့ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ပေါ့1995လောက်တုန်းကဒီဂျပန်လူငယ်တွေကြားမှာပေချာသုံးတာအရန်ကိုခေတ်စားနေတဲ့အချိန်မှာဒိုကိုမိုကသူများကုမ္ပဏီတွေထက်ကိုထူအောင်လို့ဆိုပြီးတော့လူတွေရဲ့ခံစားချက်ကိုပေါ်လွင်စေမဲ့ကတ်တုန်းသရုပ်ဖော်ပုံလေးတွေထွင်ဖို့အတွက်ရှီဂဲတာကာကူရီတာကိုတာဝန်ပေးခဲ့တာပါ။အ
ီမိုဂျီသရုပ်ဖော်ပုံလေးတွေအချိန်တိုအတွက်မှာတစ်ကဘာလုံးကိုမြန်မြန်ဆန်ဆန်ပြန့်ပြီးတော့ကြည်ကြည်ပြန့်ပြန့်သုံးလာကြတာနဲ့ပတ်သက်လို့တော့နယူးယောက်မဂ္ဂဇင်းမှာ The Rapid Evolution of a Worthless Tongue ဆိုတဲ့ဒီခေါင်းစဉ်နဲ့အကျယ်တဝင့်ကိုဆောင်းပါးတစ်ခုဖော်ပြခဲ့မှုပါတယ်။အဲ့ဒီထဲမှာရေးထားတဲ့အတိုင်းဆိုရင်ရှီဂဲတာကာကူရီတာကပြုံးနေမဲ့နေငိုနေတဲ့ Smiley Face ရုပ်လေးတွေကနေဂီတတန်စင်ရုပ်လေးအထိအီမိုဂျီရုပ်ပေါင်း186ခုကိုစပြီးတော့ထွင်ခဲ့တာ။သူရအဲ့ကတ်တုံးပုံလေးတွေကိုလူကြိုက်များလို့ဂျပန်ကတခြားတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကလည်းလိုက်လုလာကြတယ်တဲ့
Apple ကုမ္ပဏီကပထမဆုံး iPhone ကို2009ခုနှစ်မှာစထုတ်တော့ဂျပန်ဈေးကွက်ထဲကိုထိုးဖောက်ဖို့အတွက်ကိုဂျပန်တွေအကြိုက်လုပ်ဖို့လိုလာတယ်ဆိုတာသဘောပေါက်တယ်အဲကြောင့်ဂျပန်ကိုရောင်းတဲ့ iPhone တွေရဲ့ keyboard တွေထဲမှာ emoji ပုံလေးတွေရွေးနိုင်တဲ့ key ကိုစပြီးတော့ထည့်ခဲ့တာအခုတော့တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာဒီ emoji ပုံတွေကမပါမဖြစ်ဖြစ်လာနေပြီလေ
The Watch ဆိုတဲ့ဒီသိပ္ပံနဲ့နည်းပညာသတင်းကွန်ရက်မှာခုလိုမျိုး emoji ပုံတွေကဘာကိုလွှမ်းမိုးသွားရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ခုရေးခဲ့ဘူးသေးတယ်ဗျ။ Shigeta ga Kurita ကိုအင်တာဗျူးလုပ်ပြီးတော့သူ့ရဲ့ပုံလေးတွေတလောက်အောင်မြင်တဲ့အပေါ်မှာဘယ်လိုသဘောထားလဲဆိုတာကိုရေးထားတာ
ပါ။ဂျပန်လူငယ်ရိုင်းနဲ့ကြီးပြင်းလာတဲ့ဂျပန်ကတ်တွန်းဇာတ်ကောင်တွေရဲ့မျက်နှာအမူအရာမျိုးကိုနမူနာယူပြီးတော့ဒီခံစားချက်ကိုပေါ်လွင်စေမဲ့ကတ်တွန်းရုပ်ပုံလေးတွေဆွဲခဲ့တာလို့ Shigeta ga Kurita ကပြောတယ်လေ။နိုင်ငံတကာမှာသူစခဲ့တဲ့ emoji ပုံလေးတွေအသုံးများလာကြတာနဲ့ပတ်သက်လို့တော့သူကဝမ်းသာပါတယ်တဲ့။သူ့ရဲ့ emoji ပုံလေးတွေဒီလောက်ထိအကြီးအကျယ်ဖြစ်သွားတယ်ဆိုတာသူသတိမထားမိပါဘူးတဲ့။ကမ္ဘာပေါ်မှာဒီမတူတဲ့လူမျိုးယဉ်ကျေးမှုတွေကြားမှာ emoji ရုပ်ပုံလေးတွေကိုဘလို့ဘာသာပြန်သုံးကြတယ်လဲဆိုတာသိရအောင်လို့လည်းလေ့လာချင်ပါသေးတယ်လို့ Shigeta ga Kurita ကပြောရဲရှင့
်။ဘလောက်တောင်ကြီးကျယ်သွားလဲဆိုရင်တော့သူ့ရဲ့ emoji ရုပ်ပုံလေးတွေကနေပြီးတော့စလိုက်တာ။အခုဆိုရင်ဒီဆက်သွယ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအလားတူ sticker ပုံလေးတွေဖန်တီးလာကြတယ်။ဥပမာဆိုရင်ဒီမြန်မာနိုင်ငံမှာအသုံးများကြတဲ့ Viber မှာဆိုလို့ရှိရင် sticker မျိုးစုံရှိတယ်မဟုတ်လားဗျ။တော်များများကဝယ်တော်မှသုံးရတာမျိုးမဟုတ်လားမဆွေးမြမွေ
။အခုခေတ်မှာတယောက်နဲ့တယောက်လက်ကင်ဖုန်းတွေကနေဆက်သွယ်လာကြတဲ့အခါမှာအထူးသဖြင့်လူငယ်တွေကစာသိပ်မရေးတော့ဘဲနဲ့အခုလိုမျိုး emoji ပုံလေးတွေ sticker ပုံလေးတွေနဲ့ပြောပြီးတော့ဆက်သွယ်နေကြတော့တချို့ကဒါရီကြောင့်မဟုတ်လို့လူငယ်တွေစာမရေးတတ်တော့ဘူးစာလုံးမပေါင်းတတ်တော့ဘူးလို့တော့မှဝေဖန်ကြတယ်ရှင်။text message ပို့တာတွေစပြီးတော့ခေတ်စားလာတော့ကလည်းအဲ့ဒီလိုမျိုးဝေဖန်ကြတာရှိတယ်။ ဘာလို့လဲဆိုတော့ဒီ text message ပို့တဲ့အခါမှာအင်္ဂလိပ်စာကိုအစအဆုံးရေးတာမျိုးထက်ကိုစာလုံးတွေကိုခတ်တူတူချုပ်ပြီးတော့နားလည်တယ်လို့ရေးကြတော့ text message ကအင်္ဂလိပ်ဘာသာကိုဖျက်ဆီးနေပြီလို့ဝေဖန်ခဲ့ကြတာပဲလေ
အခုတော့ဒီ text message ပို့ရင်သုံးတဲ့စာလုံးတူတွေကလူတိုင်းကြီးပါနားလည်နေကြတဲ့ဘာသာစကားတစ်ခုလိုတော့မှဖြစ်နေပြီလို့ပြောရမယ်မဆူမြတ်မွေကျွန်တော်တို့အမြဲပြောနေတယ်လို့ပေါ့ဒီ smart လက်ကင်ဖုန်းတွေကလူတွေရဲ့နေတူကနေထိုင်လို့ရှားနေရတဲ့နေရာမှာမရှိမဖြစ်လူလာတဲ့အသုံးဆောင်တစ်ခုလို့ဖြစ်နေတော့ဒီလက်ကင် mobile ဖုန်းတွေအပေါ်မှာအခြေခံတဲ့အပြောင်းလဲတွေနှိပညာတွေကအချိန်တိုအတွင်းမှာကိုသုံးတဲ့သူတွေနဲ့ယဉ်ပါသွားကြတာကြီးပဲလေ
အခု emoji ပုံလေးတွေဆိုရင်လည်းဒီလက်ကင်ဖုန်းသုံးကြတဲ့သူတွေကမှဘာအယုတ်ပုံကိုပို့လို့ရှိရင်ဘာကိုဆိုလို့ချင်တာလဲဆိုတာအချင်းချင်းသဘောပေါက်နေကြတယ်လို့မျိုးပေါ့ကိုသားညုံရဲ့အဲ့ဒါကြောင့်လဲ Unicode Consortium က Unicode စနစ်အစ်စ်သတ်မှတ်တိုင်းမှာ emoji ပုံသစ်လေးတွေကိုပါထည့်ပြီးတော့စံသတ်မှတ်ပေးနေရတာပေါ့
Unicode Consortium ဖွဲ့စည်းကဘလို computer operating system စနစ်မျိုးမှာပဲဖြစ်ဖြစ်သုံးလို့ရအောင်လို့စံသတ်မှတ်ပေးလိုက်ပြီးဆိုရင် emoji ပုံတွေကို Apple, Google, Yahoo, Microsoft စတဲ့ IT ကုမ္ပဏီကြီးတွေကသူတို့ကုန်ပစ္စည်းတွေနဲ့တင့်တော်မဲ့ရုပ်ပုံမျိုးဖြစ်အောင်လို့နည်းနည်းပြုပြင်ကြရပါတယ်ဒါကြောင့်မလို့ iPhone ပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေနဲ့ Android phone တွေပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေကနည်းနည်းလေးတွေတော့ကွာကြတာပါ
။ရှင်းတဲ့2016မှာစံသတ်မှတ်ဖို့လို့ရထားတဲ့ emoji ပုံ38ခုနဲ့ပတ်သက်လို့လဲ Unicode Consortium ကအကြမ်းမြင့်အစီပေးထားပြီးဆိုတော့အဲ့ဒီပုံလေးတွေနဲ့ပတ်သက်ပြီးတော့အခုရေကကိုရေးနေဆွေးနွေးနေကြပါပြီ။ဒေကြတာကတော့ Internet ရဲ့ဘာသာစကားတစ်ခုလို့ပြောရမလို့ဖြစ်နေတဲ့ emoji cartoon ပုံလေးတွေကပို့ပို့ပြီးတော့များလာဖို့ပဲရှိနေပါရဲ့ရှင်။
မတ်တုံမြတ်မောင်စီစဉ်ပြီးကိုသားညုံကိုညင်တင်ဆက်ခဲ့တဲ့ blogger ပြောသမျှစီစဉ်ဖြစ်ပါတယ်ခုတော့ကဘာတလွားကထင်ပေါ်ကြောကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထွားထွားတွေကိုမအေးသန္တာကျော်ကတသန့်ရောင်သတင်းလွှာအစီအစဉ်မှာစူးစီးတင်ဆက်ထားပါရရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်းမှာတော့ Billboard Magazine ကဒီနှစ်အတွက် Woman of the Year ကိုဘသူကိုများရွေးလိုက်တာပါလဲပြီးတော့ American လှုပ်ဝက်ထောက်လှမ်းရေးအချက်အလက်တွေဖောက်ချတဲ့ Snowden ရဲ့ Twitter စာမျက်နှာသစ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုပြောပြပေးသွားမှာပါBillboard Magazine ကဒီနှစ်အတွက်အဆိုတော် Lady Gaga ကို Woman of the Year ဒီနှစ်အတွက်စံပြအမျိုးသမီးအဖြစ်နဲ့တင်ထားလိုက်ပါတယ်။ဒီစင်မမကျင်းပမဲ့ Woman in Music ဂီတလောကကအမျိုးသမီးများအခမ်းအနားမှာသူ့ကိုဂုဏ်ပြုမှာဖြစ်တယ်လို့ Billboard ကစက်တင်ဘာ29ရက်နေ့အင်္ဂါနေ့မှာပဲကြေညာသွားတာပါ။ဒီအခမ်းအနားကိုကျင်းပတာ10နှစ်ရှိခဲ့ပြီဖြစ်ပေမဲ့ဒီနှစ်မှာစပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးဖို့ရှိပါတယ်။Lady Gaga ကဂီတလောကကအကျော်မော်အဆိုတော်ကြီးဖြစ်တဲ့ Tony Bennett နဲ့တွဲဖက်ပြီးတော့ Cheek to Cheek ဆိုတဲ့ Jazz Guitar Day ဓာတ်ပြားတစ်ခုမနစ်ကထုတ်ခဲ့ပါတယ်။အဲ့ဒီ Day ဓာတ်ပြားနဲ့ Grammy Guitar ဆုရရှိပြီးတော့အဲ့ဒီ Day ဓာတ်ပြားတွေကတချင်တွေနဲ့36ရဲ့ဖြော်ပြပွဲခီးစဉ်မှာလည်းဖြော်ပြခဲ့တာပါ။ Lady Gaga ရဲ့နောက် Day ဓာတ်ပြားသစ်ကလည်းနောက်နှစ်ထွက်ဖို့ရှိပြီးတော့ American ပြည်အောင်စုကရုပ်မြင်သံကြားလိုက်မှာ October 9ရက်နေ့မှာပြသမယ်American Horror Story Hotel ရုပ်မြင်သံကြားဆက်လက်မှာလည်းသူပါဝင်ပြီးတရုပ်ဆောင်ထားပါတယ်။အခု Billboard ကပေးတဲ့ The Woman in Music ဂီတလောကအမျိုးသမီးများအခမ်းအနားမှာတော့ဂီတလောကမှာအောင်မြင်ပြီးတော့ဩဇာအရှိဆုံးအမျိုးသမီးအယောက်50ကိုချီးကျူးပြီးခုံပြတာဖြစ်ပါလိမ့်ရှင်။မြောက်အမေရိကဥရောပနဲ့ဩစတြေးလျတိုက်ဖျော်ဖြေခီးစဉ်တွေအပြီးအခုဆက်ပြီးတော့တောင်အမေရိကနိုင်ငံတွေမှာ Christmas Day ကမ္ဘာလှည့်ဖျော်ဖြေခီးထွက်နေတဲ့Grammy ဂီတဆုတစ်ကြိုအဆိုတော် Katy Perry ဟာ Brazil နိုင်ငံက Rock in Rio 230ပြည့်ဖျော်ဖြေပွဲကိုပိတ်ပေးခဲ့ပါတယ်။ဒီနေ့ဝင်နေကတော့ Rio မြို့ပေါ်မှာတာနေတဲ့အထူးထွန်းတောက် Super Moon Lamin ကြီးကသူ့ကိုဖန်ဆာထားခဲ့တယ်။ပရိသတ်တသိန်းကသူ့ကိုအသက်ဆက်ပေးခဲ့တယ်လို့တွေ့တဲ့လူမှုရေးကွန်ရက်ပေါ်ကသူ့ရဲ့ပရိသတ်85တန်းနီးပါးကို Katy Perry ကပြောခဲ့ပါတယ်။အဲ့ညာဖြော်ပြပွဲကတော့အစင်ရှိအောက်ကနေပြီးမိခိုးလုံးတွေအရင်ထွက်လာပြီးတော့မှငွေရောင်ဘိုက်ပေါ်အင်ဂျင်နဲ့စကတ်တို့ကိုတွဲဖက်ပြီးဝစ်စင်ထားတဲ့ Katy Perry ထွက်လာပြီးတော့နောက်တော့အမေရိကအလယ်ပိုင်းမှာထွန်းကားခဲ့တဲ့ Estee အရင်ချင်းမှုကာလစစ်တီတော်တွေရဲ့အနာဂတ် fashion နဲ့ဆင်ရင်ထားတဲ့အကသမားတွေနဲ့ပူရဲပြီးကပြသွားခဲ့ပါတယ်။အဲ့ညာမှာပဲ Norway ကအဟောက်အဖွဲကလည်း1980ပြည်လွန်ကာလတွေမှာခေတ်အစားဆုံးတစ်ခုနဲ့ဖြစ်ခဲ့တဲ့Take on me, crying in the rain. The channel go. Every day, I'm going to take a lesson. I'm going to play the next video. This is what I'm going to do. pop guitar ကအစား heavy metal နဲ့အပျော်စား rock guitar အစုံဂီတပုံစံမျိုးစုံနဲ့ဖျော်ဖြေခဲ့တဲ့သတင်းပတ်ကိုနှစ်ခုစာဖျော်ဖြေပွဲမှာတော့ကဘာတလွားနာမည်ကျော်အမှုပညာရှင်တွေလာရောက်ပြီးဖျော်ဖြေသွားကြတာပါ။တနည်းကိုလာရောက်ကြည့်ရှုအားပေးတဲ့ပရိသတ်8000ကျော်လောက်ရှိပြီးတော့နောက်နှစ်အိုလံပစ်ပွဲတော်ကျင်းပမယ့်နေရာနဲ့နေတဲ့ athlete ဗန်ဂျာမာကျင်းပတာဖြစ်ပါတယ်။ဒီနေ့ Rock in Rio ဖျော်ဖြေပွဲကို September 18ရက်နေ့မှာစတင်ဖွင့်လှစ်ခဲ့ပြီးတော့ Metallica, Elton John, Rod Stewart တို့အပြင်တချင်းချို့ချို့လေးတွေတည်ဆို့ဖျော်ဖြေတတ်တဲ့အစည်းအဝေးနဲ့John Legend တို့လည်းဖြောပြသူတွေထဲမှာပါဝင်ခဲ့ပါတယ်ရှင်။ American ပြည်အောင်စုကနေထွက်ပြေးတိမ်းချောင်သွားတဲ့ထောက်လဲရေးဝန်ထမ်းဟာ Edward Snowden ဟာလူမှုကွန်ရက်ဆက်သွယ်ရေးနည်းတစ်ခုဖြစ်တဲ့ Twitter လူမှုကွန်ရက်ကိုပထမအဦးဆုံးအကြိမ်ဖြစ်နေပြီးခဲ့တဲ့သတင်းပတ်မှာစပြီးတော့အသုံးပြုသွားပါတယ်။ကျွန်တော်ပြောတာအခုကြားရပြီလားလို့အတိအပယ်ရမယ် Can you hear me now ဆိုတာကိုပြီးခဲ့တဲ့အင်္ဂါ American အရှေ့ဘက်ဒေသဆန်တော်ချိန်နေ့လယ်ပိုင်းလောက်က Snowden က Twitter မှာရေးသွားပါတယ်။သူဟာ American အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ Contract ဝန်ထမ်းဟောင်းဖြစ်ပြီးတော့ American ထောက်လှမ်းရေးအစီအစဉ်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်အထောက်အထားတွေကိုဖွင့်ချခဲ့သူပါ။ Snowden ရဲ့ Twitter ဟာအစ်စ်မှန်ဖြစ်တဲ့ဆိုတာကို Twitter ကုမ္ပဏီကအတည်ပြုသွားပါတယ်။သူစပြီးအကောင့်ဖွင့်တဲ့တနားရီတွင်းမှာပဲသူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ရယူမဲ့တခြား Twitter အသုံးပြုသူပေါင်း 38,000 ကျော်ရှိခဲ့ပါတယ်။ဒါပေမဲ့သူကတော့သူ့ရဲ့အကောင့်ဆက်ဆပြီးတော့ဖွင့်လိုက်ချင်းချင်းမှာပဲသူ့ရဲ့အလုပ်ရှင်ဟောင်းဖြစ်တဲ့ NSA ရဲ့ Twitter တခုတည်းကိုပဲမပြတ်စောင့်ကြည့်ပြီးတော့ရယူရမယ်စီးရင်းထဲမှာထည့်ထားလိုက်တာပါ။သူကအစိုးရအတွက်အလုပ်လုပ်ခဲ့ပူတဲ့သူဖြစ်ပြီးတော့အခုတော့အများပြည်သူအတွက်အလုပ်လုပ်နေပါပြီလို့သူ့ရဲ့ Twitter ပုံကိုရေးအချက်အလက်ထဲမှာ Snowden ကဖော်ပြထားပါတယ်။အဲဒီပထမအဦးဆုံးသူ Twitter ကိုစောင့်ဖွင့်တဲ့အင်္ဂါနေ့ညပိုင်းရောက်လာတဲ့အချိန်မှာတော့သူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ရယူတဲ့သူပေါင်း6,000ကျော်ရှိသွားခဲ့တာမလို့NSA ရဲ့ပြည်သက်ဖြစ်တဲ့6,000ကျော်တဲ့အများကြီးကိုအရေးအတွက်ပို့ပြီးများသွားခဲ့တာပါရှင်။အမျိုးသမီးငယ်တွေရဲ့ပညာရေးနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရှားမှုတစ်ခုဖြစ်နေ American သမ္မတကတော် Michelle Obama ကအမျိုးသမီးနဲ့မိန်းကလေးငယ်တွေစွမ်းရည်မြင့်တက်စေမယ့်အားပေးစကားတချို့ပြီးခဲ့တဲ့သတင်းပတ်မှာပဲပြောသွားခဲ့ပါတယ်။ကိုယ့်ရဲ့ရည်မှန်းချက်တွေအောင်မြင်ဖို့စူးစမ်းတဲ့အခါမှာအချစ်ဆိုတာကိုဦးစားမပေးကြဖို့သမရဂရောကမှာပါတယ်။သမရဂရောမစ်ရှဲနဲ့အတူနာမည်ကြီးဟောလိဝုဒ်ရုပ်ရှင်တရုပ်ဆောင်ရှလီစ်သရွန်၊ဩစတြေးလျဝန်ကြီးချုပ်ဟောင်းဂျူလီယက်ဂီလက်နဲ့တခြားပုဂ္ဂိုလ်တချို့ပါဝင်တဲ့ Glamour Magazine ကအစီအစဉ်နဲ့အဆွေးနွေးပွဲတစ်ခုမှာအမျိုးသမီးငယ်တွေအနေနဲ့ကို့ကျမကိုဖန်တီးနိုင်တဲ့သူတွေဖြစ်ဖို့လိုတယ်လို့မင်းသမီးရှလီစ်သရွန်ကလည်းတက်ရောက်လာတဲ့သူတွေကိုပြောသွားပါတယ်။ထက်မြက်တဲ့အမျိုးသမီးတယောက်လောက်ဆွဲမဲ့စရာကောင်းတဲ့အမျိုးသမီးဆိုတာမရှိဘူးလို့ဆိုပြီးတော့အထူးသဖြင့်အမျိုးသမီးတွေကိုဘယ်လိုပြုမှုနေထိုင်ရမလဲဆိုတဲ့တတ်မှတ်ပြောဆိုမှုတွေကနေကြော်လွန်နေထိုင်နိုင်အောင်လို့အမျိုးသမီးတွေကိုယ်တိုင်ကစူးစမ်းကြရလိမ့်မယ်လို့သူကပြောပါတယ်။အခုလှုပ်ရှားမှုဟာဆိုရင်အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရှိရေးရည်ရွယ်ချက်နဲ့သမ္မတကတော်မီရှဲအိုဘားမားရဲ့အိမ်ဖြူတော်ကဦးဆောင်ပြီးတော့ကမကထပြုပြီးတော့ဂျိုးဘက်နဲ့လက်ဂဲလ်စ်လန်လှုပ်ရှားမှုဆောင်ရွက်နေတဲ့အချိန်နဲ့လဲတိုက်ဆိုင်နေတာဖြစ်ပါလိမ့်ရှင်။တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah.
All have my own ရှင်ရှားကြော်ကြသူတွေအကြောင်းစူးစီးတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တက်တန်ရောင်တင်လောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်ခုတော့တင်ပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တူယုံကြည်ရစီစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့မန္တလေးမြို့က The Help အရက်ဖက်အဖွဲ့အစည်းရဲ့ညွန်ကြားရေးမှူးတက်မွန်ဖြိုးကဘာကိုယုံကြည်တယ်လဲဆိုတာပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ချပါရရှင်
မှာ permanently new is fight the hub LGBT right နဲ့ LGBT ဒီ HIV ရောဂါရဲ့ကုသရေးလုပ်ငန်းစဉ်တွေပေါ်စင်တိုင်းလုပ်နေတဲ့ဖွဲ့အစည်းက director တယောက်လည်းဖြစ်ပါတယ်။ဒီမှာအခုစိတ်မြင့်တဲ့နေကြောင်းရင်းနဲ့ဒီပေါ်မှာပြည်ကြတဲ့နေကြောင်းရင်းလေးကတော့ City November မှာလုပ်မရှိရနေမှာလုပ်မယ်။ကျွန်တော်နိုင်ငံရေးကောက်ပေါ်နဲ့ပတ်သက်ပြီးတော့ပေါ့နော်။ကျွန်တော်တို့ဒီ civil society လို့ခေါ်ရရခက်လူမှုဖွဲ့စည်းဖွဲ့တစ်ဖွဲ့အနေနဲ့ကျွန်တော်တို့ဆင်ခံနေတာလေးဒီနေ့စိတ်မြင့်ပြီးစင်ပါတယ်။အခု main thing ကကျွန်တော်တို့စစ်ကြတယ်။ကျွန်တော်တို့ဒီစက်ဒီစင်ကြီးပေါ့နော်ဒီမှာတို့ဒီအိမ်ဆောင်ကရက်ွက်တိုင်းမှာနေစင်ချန်နေတာတွေ
နာမည်ပါတော့လည်းမပုံဒီနာမည်မှားတာအဖေနာမည်မှားတာနေရာလက်ခမှားတာအများကြီးကြုံရတယ်ပေါ့နော်ဒီစောက်ပွဲကော်မရှင်ကဥပစာဥပဒေရေးရလဲ300ရာခိုင်နှုန်းမယ်သူအမှခံနိုင်တယ်ပေါ့နော်ဒါကသူတရားဝင်ပြောပြီးသားဖြစ်ပါတယ်မီဒီယာကဆိုတော့ဒါဟာတနည်းဆိုင်900ရာခိုင်နှုန်းအမှမခံနိုင်ဘူးလို့ပြောတဲ့သဘောပါပဲဒီလိုမျိုး900ရာခိုင်နှုန်းအမှရင်ရှိနိုင်တယ်လို့ဟဲ့လားတောင်ရှိသူတဦးကတရားဝင်ပြောထားပြီးသားဒီလိုမဲခင်အမှတွေကလည်းရှိနေပြီးသားလက်တွေ့လည်းတုံ့ပြန်ရတဲ့အမှတွေအပေါ်မှာကျမတို့ဒီမျိုးကောက်ွဲကိုဆက်ပြီးတော့သွားမယ်ဆိုလို့ရှိရင်ရလက်ဟာစိုးရိမ်ကြဖြစ်တယ်လို့ကျမတို့မြင်ပါတယ်
အဲ့တော့ကျမတို့ဒီစာလေးပေါ့နော်25ရာခိုင်နှုန်းယူထားပြီးသားဖြစ်နေတဲ့လွှတ်တော်ထဲမှာလည်းပေါ့နော်အဲ့တော့ဒီဘက်ကအတိုက်ခံနေနေပေါ့နော်အတိုက်ခံနေနေအစိုးရတရားဖွင့်နိုင်မို့ဆိုလို့ရှိရင်သူဟာ52ရာခိုင်နှုန်းကျော်ရှိဖို့လိုပါတယ်အဲ့တော့ဒီစစ်တပ်နဲ့တက်ခိုင်ပါတီနှစ်ခုပါတီနှစ်ခုပေါင်းပြီးနောက်ထပ်25ရာခိုင်နှုန်းမဲ့လိုတော့တဲ့အတွက်ဒီအချိန်နေဆန်ဆိုလို့ရှိရင်လည်းဒီ upper hand ပေါ့နော်ဒီအထက်ဆင်းရနေပြီးတော့မှလွှတ်တော်ထဲမှာကိုယ်လည်းရေတွက်ယူထားတဲ့အချိန်မီဟာဆိုလို့ရှိရင်လည်းဒါညှတာလေးလို့မမြင်ပါဘူးပေါ့နော်ကျွန်တော်ရက်ခက်အဖွဲ့အစည်းတစ်ခုအနေနဲ့ရောအများအပြည်သူတယောက်အနေနဲ့ရောပေါ့နောက်ပြီးတဲ့အခါကျလို့ရှိရင်ဒီလိုမညှတာတဲ့အချိန်ဒီအတွင်းကပဲအတိုက်ခံပါတီပြီးဟလာညှတာတဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့ယူဆပြီးရောသူကရွေးကောက်ပွဲဝင်ဖို့ပြင်ဆင်ပါတယ်အဲ့တော့အခုလက်ရှိအခြေအနေအရကလည်းတာဝန်ရှိသူတူရှိတဲ့ရွေးကောက်ပွဲကော်မရှင်ဥပဒေကိုတိုင်းကလည်းမဲရင်းတွေဒီ300ရာခိုင်နှုန်းနဲ့အမှတ်နိုင်ပါတယ်လို့ပြောခြင်းဒီတနည်းအားဖြင့်80ရာခိုင်နှုန်းမှားနိုင်ပါတယ်လို့ပြောခြင်းဖြစ်နေပါတယ်အဲ့တော့ဒီလိုတရားဝင်ပြောထားသော80ရာခိုင်နှုန်းမှားနိုင်ပါတယ်လို့တရားဝင်ပြောထားသောဒီမဲရင်းတွေဒီအများပြည်သူရဲ့သဘောဆန္ဒတွေပယ်မဲဖြစ်လာနိုင်တဲ့အနေအထားတွေနဲ့ဒီရွေးကောက်ပွဲကိုဆက်ပြီးတော့သွားကြမယ်ဆိုလို့ရှိရင်ကျမတို့အများပြည်သူရဲ့ကျွန်တော်ရဆန္ဒဒီ300ရာခိုင်နှုန်းပဲဆင့်ဟတ်မှာဖြစ်ပါတယ်။အဲ့လိုမျိုးဆိုတော့ဒါကျမဒီလိုမျိုးပေါ့နော်တွတ်တော်တွေမှာနော်စစောက်ရလိုမျိုးဟိုလာသူတင်ယူထားတဲ့ကိုယ်တည်းရည်အတွက်ရေ။ဒါပြောဒီလောက်တောင်မှားရင်းနေတယ်500ရာခိုင်နှုန်းတော့မှားရင်းနေပါတယ်ဆိုတော့မင်းစင်းရင်းနေဒီရေကောက်ပွဲကိုဆက်ပြီးတော့အထိုက်ခံပါတီအနေနဲ့ဝင်နေဆိုလို့ရှိရင်ကတော့ဒီလူလူရဲ့သဘောဆန္ဒအမှန်တကယ်ဆင့်ဟတ်တဲ့ရေကောက်ပွဲရလက်ဖြစ်လာမလားဆိုတာဟာတော့ဒီအတော်ကိုစိုးရိမ်စရာကောင်းတဲ့အစီအလေးလို့ကျွန်မမြင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်ပေးပါမယ
်။သူယုံကြည်ရအစီအစဉ်ပါရှင်။ VOA ကနေအခုထုတ်လင်းပေးတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:17အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးထုတ်လင်းပေးသွားမှာပါ။ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှတ်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
မစ္စတာနိုင်ငံမှာနေစီမထဆရာဝန်များအဖွဲ့ MSF ကဖွင့်ထားတဲ့စေရုံကိုလေကြောင်းကတိုက်ခတ်ခင်ရတာဟာသူတို့ရဲ့လေကြောင်းတိုက်ခတ်မှုဟုတ်မဟုတ်စုံစမ်းစစ်ဆေးမယ်လို့အမေရိကန်ကပြောပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လူ22ဦးထက်မနည်းသေဆုံးခဲ့ရတာပါ။ပြည်စုံမှုနဲ့ဖွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကကြေပေးထားပါတယ်။မြောက်ကိုရီးယားနိုင်ငံကဖမ်းဆီးထားတဲ့တောင်ကိုရီးယားတက္ကသိုလ်ကျောင်းသားတို့ကိုပြန်လွတ်ပေးလိုက်ပါတယ်။အဲ့ဒီကျောင်းသားဟာအမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရထားသူဖြစ်ပြီးမြောက်ကိုရီးယားနယ်စပ်ကိုတရားမဝင်ဖျက်ဝင်နေဆိုပြီးလွန်ခဲ့တဲ့6လတုန်းကဖမ်းဆီးခံခဲ့ရတာပါ။အသက်21နှစ်အရွယ်ဂျွန်ဝွန်မွန်းကိုကိုရီးယားနိုင်ငံနယ်စပ်ကအပြစ်ရပမုံကျွန်းကြေးရွာကနေတဆင့်ဒီကနေ့ကိုရီးယားဒေသစံတော်ချိန်နေ့လယ်ပိုင်းမှာပြန်လည်လွှတ်ပြောင်းပေးခဲ့တာလို့တောင်ကိုရီးယားပြန်လည်ပေါင်းစည်းဝန်ကြီးဌာနကပြောပါရရှင်။အမေရိကန်ပြည်ထောင်စုဂျပန်နဲ့ဒီပစိဖိတ်ရဲ့ဝင်ဆက်နိုင်ငံတို့အကြားကုန်သွယ်ရေးအဟန့်တာတွေကိုလျှော့ချပြီးကမ္ဘာစီးပွားရေး40ရာခိုင်နှုန်းရှိတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေအကြားကုန်သွယ်ရေးဆိုင်ရာစီးပင်းစည်းကမ်းတွေကိုချမှတ်ထားတဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်တရက်ကိုဒီနေ့ရယူနိုင်ခဲ့ကြပါတယ်။ခုနှစ်လကြာဆစ်ဆက်ညှိနှိုင်းမှုတွေအဆက်မပြတ်လှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာတော့ TPP လို့အတူကောက်ခေါ်တဲ့ဒီပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာဒီနေ့ရယူနိုင်ခဲ့တာဖြစ်ပါတယ်။မကြခင်လပိုင်းတွေအတွင်းရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့အတူနိုင်ငံရေးအခြေအနေတည်ငြိမ်မှုတွေအပေါ်စိုးရိမ်ချက်တွေကြောင့်ရှင်းနေတဲ့ရင်းနှီးမြှုပ်နှံမှုပမာဏကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်ထဲမှာအစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူရွေးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကရှားဖောင်းဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.665 ၊လိုင်းဒိုမီတာ51 kHz 5999ရောကနေတည်းရဲ့ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန်းလာပါ
This program has come to you from the Voice of America, Washington.